Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်ရဲ့2024ခုနှစ်ဇွန်လ10ရက်စနေနေ့အစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတက်ရိုက်စလွှင့်နေပါပြီ။ Light meter 3251ပြင်အခုစနေတနင်္ဂနွေမှာဆိုရင် Light meter 190ကနေလည်းဖမ်းယူနိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website facebook နဲ့ youtube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်။ပြည်ရဲ့ပေါင်းကကင်းဝေးကြပါစေ။ကျွန်မခင်ပြူထွေးပါ။ပြည်သက်ကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုပြည်သက်သမ္မတကဒီကနေ့နိုင်ငံတော်အခမ်းအနားနဲ့ကြိုဆိုပါရယ်။နောက်ဂါဇာမှာဟာမတ်စ်တွေဖမ်းဆီးထိန်းသိမ်းတာကိုခံထားရတဲ့ဇာကန်တွေက၄ဦးကိုဒီကနေ့ကယ်တင်နိုင်ခဲ့တယ်လို့အစ္စရေးကပြောပါရယ်။နောက်မြန်မာဒီမိုကရေစီရေးကိုအစင်မပြတ်အားပေးထောက်ခံလာခဲ့တဲ့အမေရိကန်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကိုကမ္ဘာတစ်ဝက်မှာဒီမိုကရေစီရွေးဆောင်ရွက်နေတဲ့ NDP အဖွဲ့ကြီးကဒီမိုကရေစီကူညီပံ့ပိုးမှုစုချီးမြှင့်လိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမခင်ဖြူထွေးအခုလိုသတင်းအပီးစနေညပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုရင်တော့အပန်းဖြေသူတွေနဲ့စီကားလေးရှိတဲ့ငပလီတန်တွဲကာယိုဒန်ဒေတာတဝိုင်းမှာမကြုံစဘူးတိုက်ပွဲတွေကြောင့်ဒေတာကန်တွေကြောက်လန့်တုန်လှုပ်နေရတာမှာဒေတာကန်တူက
တန်တဲ့မှာဘုံတန်မပြောနဲ့တနတ်တန်တော့မကြောက်ဘူးတဲ့ခါကျတော့ကြောက်တယ်တော်တော်ကြောက်တယ်ကိုကောင်းပေါ်များပဲချင်းကြောက်လို့လည်းမသိဆိုလို့ပြီးကြောက်ရတာတမျိုးသူတို့ဘုံနေမအောင်ပြန်နဲ့ပောက်ခွေရကြောက်ကြောက်တာတမျိုးနဲ့တော်တော်ကြောက်ရတယ်ပေါ့
အခုလိုပြောခဲ့တဲ့ဒုသန်အစီအစဉ်အပြီးမှာတော့နောက်စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခပြန်ကဘာနောက်အာရှနိုင်ငံရေးလေယာစီးပွားဥရရာတီနဲ့သတင်းတွေတဲ့ကတူတာဆတဲ့အစီအစဉ်တွေစတိုက်လာဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တဲအောင်သတင်းတွေကိုမခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ပြည်သက်နိုင်ငံကိုနိုင်ငံတော်ခီးစင်စတင်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်ကဒီကနေ့မှပဲဒီပါရီမြို့လေကအာက်ဒီထရီယမ်မဟုတ်ဦးကြီးမှာနိုင်ငံတော်အခမ်းအနားနဲ့ကျူဆူအပ်ခံပါတယ်ဒီဒီကန်တက်စစ်ပွဲစတင်ခဲ့တာအနည်း80ပြည့်တဲ့အခမ်းအနားအတွက်သမ္မတဘိုင်ဒန်ပုံထူးနေတဲ့ကပြည်သက်မှာရောက်နေတာဖြစ်ပါတယ်ဒီကနေ့မှအယဝင်နိုင်ငံတော်ခီးစဉ်စတင်တဲ့သမ္မတဘိုင်ဒန်နဲ့သမ္မတဂရိုတို့ကိုဒီပြည်သက်သမ္မတနဲ့ပြည်သက်သမ္မတဂရိုတို့ကအညာတရစစ်သည်တွေအတွက်ဂုဏ်ပြုထားတဲ့ပါရီမြို့လေကအထင်ကရနေရာမှာကျူစုခဲ့တာပါဒီခမ်းအနားမှာသမ္မတဘိုင်ဒန်နဲ့သမ္မတမက်ခရွန်တို့လွမ်းသူပန်းခွေချခဲ့ကြပြီးအညာတရစစ်သည်အုပ်ကူမှာမိရကိုပြန်လည်ထွန်းကြည့်ပေးခဲ့ကြပါတယ်ဒီခမ်းအနားအပြီးမှာတော့ပြည်သက်တပ်ဖွဲ့အချံရံနဲ့ခေါင်းဆောင်နှစ်ဦးဟာရှောင်းစီလီစီလမ်းမကြီးပေါ်မှာလည်းလမ်းလျှောက်ခဲ့ကြပါတယ်နေ့လယ်ပိုင်းမှာတော့အဲလီစီနန်တော်မှာသမ္မတဘိုင်ဒန်နဲ့သမ္မတမက်ခရွန်တို့နိုင်ငံရေးယာရီအပြည့်နှစ်နိုင်ငံရေးယာရီအပြည့်ဒီယူကရိန်းကိုရုရှားကကျူးကျော်စစ်တိုက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြပါတယ်။ညပိုင်းကျရင်တော့နိုင်ငံတော်ညစာစာပွဲနဲ့ဧည့်သည်အမေရိကန်သမ္မတကိုတက်ခင်းအဲ့ခံမှာဖြစ်ပါတယ်ရှင်
။ဟာမတ်စ်ဖန်စီသွားတဲ့တစ်စက္ကန့်တည်းက၄ဦးကိုအစ္စရေးကကယ်တင်နိုင်လိုက်ပြီလို့ပြောလိုက်ပါတယ်။မနှစ်2023အောက်တိုဘာ9ရက်နေ့တိုက်ခိုက်မှုအတွင်းဟာမတ်စ်အဖွဲ့ကနေတစ်စက္ကန့်လောက်ဖမ်းဆီးသွားသူတွေက၄ဦးကိုဒီနေ့ပြန်လည်ကယ်တင်နိုင်ခဲ့တယ်လို့အစ္စရေးကပြောလိုက်တာပါ။ကယ်တင်နိုင်ခဲ့တဲ့၄ယောက်ကတော့အသက်25နှစ်အရွယ်နိုအာအာဂါမနီ22နှစ်အရွယ်အယ်မွန်မီယာဂျန်29နှစ်အရွယ်အန်ဒရီကိုစလော့ဖ်နဲ့အသက်40အရွယ်ရှိုလိုမီဇစ်တို့ဖြစ်ပြီးနူစီရက်ဒုက္ခသည်စခန်းတဲကိုနေကင်းဘက်အထူးစစ်ဆင်နဲ့ဝင်ရောက်စီးနှင်ခြင်းကယ်တင်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီနူစီရက်စခန်းအတွင်းအချက်ချာကြတဲ့တိကျနေရာလက်ခုမှာကယ်တင်ခဲ့တာလို့လည်းပြောပါတယ်တကယ်တော့ဂါဇာမှာဟာမတ်စ်တွေနဲ့စစ်ပွဲဆခဲ့ခြင်းကဆလို့ဖမ်းဆီးခံရတဲ့တစ်စက္ကန့်တွေကိုကယ်ထုတ်နိုင်မှုကြိုးစားခဲ့တဲ့အကြီးဆုံးစစ်စင်ရေးအတွင်းအခုလိုကယ်တင်နိုင်ခဲ့တာပါခင်ဗျာ
မြန်မာဒီမိုကရေစီကိုနှစ်ပေါင်းများစွာမပြတ်ထောက်ခံအားပေးလာခဲ့တဲ့အမေရိကန်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကိုကမ္ဘာ့တမန်ဒီမိုကရေစီလှုပ်ရှားမှုတွေကိုကူညီပံ့ပိုးပေးနေတဲ့ NDP အဖွဲ့ကြီးကဒီနှစ်2024ခုနှစ်အတွက်ဒီမိုကရေစီပံ့ပိုးကူညီမှုစုချင်းပြလိုက်ပါတယ်မစ်မကော်နဲဟာမြန်မာဒီမိုကရေစီကနေယူကရိန်းရေးအထိကမ္ဘာတဝန်းဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ဥဆောင်လှုပ်ရှားသူတွေကိုထောက်ခံရမှာထင်ရှားတဲ့ခေါင်းဆောင်တူဖြစ်ပါတယ်။အမေရိကန်နိုင်ငံရေးသမားတွေထဲမှာတော့မြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြီးဒီမိုကရေစီလှုပ်ရှားသူတွေကိုပြက်ပြက်တားတားထောက်ခံမှုပြခဲ့တဲ့သူပါ မြန်မာရင်းနဲ့ပတ်သက်လို့အမေရိကန်ပါတီကြီးနှစ်ရက်စလုံးကသဘောတူထားတဲ့ဘာမတ်အက်ပြတိုင်းချက်မှာမြန်မာဒီမိုကရေစီရေးအတွက်ရန်ပုံငွေကြီးနဲ့နှီးပညာအထောက်ပံ့တွေပေးနိုင်အောင်စစ်ကောင်စီကိုခုခံတော်လှန်နေတဲ့ PDF အဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံပြီးတော့လက်နက်မဟုတ်တဲ့အကူအညီတွေပေးရနိုင်ရေးအကောင့်ထဲပေါ်လာအောင်အမေရိကန်အစိုးရကိုဦးဆောင်တိုက်တွန်းခဲ့တဲ့သူလည်းဖြစ်ပါတယ်။သူဟာအမေရိကန်ရဲ့ဩဇာအကြီးဆုံးRepublican ထိတ်တန့်ခေါင်းဆောင်၃ဦးထဲမှာပါဝင်တယ်လို့အမေရိကန်သမိုင်းမှာတက်တန်းအရှိကြဆုံး Republican ကိုစားပြုအထက်လွှတ်တော်ခေါင်းဆောင်တဦးလည်းဖြစ်ပါရဲ့ရှင်
။ဒိမတ်ဝန်ကြီးချုပ် Matt Frederickson ဟာတက်ခိုက်ခံရပြီးအနားယူနေတယ်လို့ဝန်ကြီးချုပ်ရုံးကထုတ်ပြန်လိုက်ပါတယ်။ဝန်ကြီးချုပ် Frederickson ဟာတောက်ကြနေကမြို့ဟောင်းရှင်ပြည်မှာအလုပ်ကိစ္စနဲ့သွားနေရင်ကြာပွန်းနဲ့လှမ်းပြီးတော့ရိုက်ခံလိုက်တာဖြစ်ပါတယ်။ကြာပွန်းတန်ရနိုင်ငံရခဲ့ပြီးအနားယူနေတယ်လို့ဝန်ကြီးချုပ်ရုံးကတော့ဒီနေ့ထုတ်ပြန်ပါတယ်။ဒီတက်ခိုက်မှုကြောင့်ဝန်ကြီးချုပ်တုံ့လုပ်ခဲ့ရပြီးစနေနေ့အလုပ်အစည်းအဝေးတွေဖျက်ထားတယ်လို့လည်းဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်အသက်39နှစ်အရွယ်အမျိုးသားတူကိုရဲကဖမ်းခဲ့ပါတယ်။သူ့ကိုအမှုမစစ်ဆေးခင်ရမန်ပေးသင့်မသင့်ဒီနေ့တရားအုံးမှာကြားနာမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မျက်မြင်နှူးရဲ့အစိုးရဒီတိုက်ခိုက်မှုဒီတိုက်ခိုက်သူအမျိုးသားကဝန်ကြီးချုပ် Frederickson ရှိရာကိုဥတီလျှောက်လာပြီးတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။အဲ့ဒီမျိုးသားဟာကောင်းကောင်းမွန်မွန်ဝတ်ဆင်တာပြီးဝန်ကြီးချုပ်လုံခြုံရေးအဖွဲ့ကလူတယောက်ကိုတောင်လို့တောင်ထင်ရတယ်လို့နောက်ထပ်မျက်မြင်သက်သေတူကလည်းပြောပါတယ်ရဲကသူ့ကိုချက်ချင်းဖမ်းဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်အင်းဒီချင်းဥရောပမြောက်ပိုင်းစကန်ဒီနေးဗီးယားနိုင်ငံတွေနဲ့တခြားကမ္ဘာနိုင်ငံတွေကနိုင်ငံရေးကောင်းဆောင်တွေကတော့ဒီတိုက်ခိုက်မှုကိုရှုံချခဲ့ကြပါတယ် EU ဥရောပသမဂ္ဂနိုင်ငံတွေမှာရွေးကောက်ပွဲတွေလုပ်နေခြင်းဖြစ်တယ်လို့ဒိမတ်နိုင်ငံမှာလည်း EU ရွေးကောက်ပွဲလုပ်ဖို့နှစ်ရက်လိုမှာဒိမတ်ဝန်ကြီးချုပ်တက်ခက်ခင်ရတာဖြစ်ပါတယ်ခင်ဗျာ
လွန်ခဲ့တဲ့နှစ်ပေါင်း55နှစ်ကျော်ကလမျက်နဲ့ပြင်ပေါ်ကနေကဘာကြီးကိုလှမ်းမြင်ရတယ်လို့ဒီပထမဆုံးတမိုင်းဝင်ရောင်စုံတပ်ပုံကိုရိုက်ကူးခဲ့တဲ့အမေရိကန်အာကာသလေယာဉ်မှူးကြီးဝီလျံအန်ဒါစ်ဟာသူ့မောင်းနေတဲ့လေယာဉ်ငယ်ပြတ်ကျပြီးတော့ကွယ်လွန်သွားပါတယ်အသက်90အရွယ်မှာကွယ်လွန်သွားတဲ့အန်ဒါစ်ဟာအမေရိကန်အာကာသယာဉ်မှူးတွေရဲ့ပထမဆုံးလကဘာခီးစဉ် Apollo 8အာကာသယာဉ်မှာလိုက်ပါသွားခဲ့တဲ့သူ၃ဦးထဲကတဦးဖြစ်ပါတယ်သူကိုယ်တိုင်မောင်းနေပြီးသူတူတည်းသာပါတဲ့လေယာဉ်ငယ်ဟာတောက်ကြနေမနေ့ပိုင်းတုန်းကဝါရှင်တန်ပြည်နယ်ကမ်းလွန်မှာပြတ်ချသွားခဲ့တာလို့သားဖြစ်သူကအမေရိကန်သတင်းမီဒီယာတွေကိုပြောပါရယ်ပြတ်ချခဲ့တဲ့နေရာမှာရှာဖွေမှုတွေလုပ်နေဆဲဖြစ်ပြီးစနေနေ့မနေ့ပိုင်းအထိအလောင်းရှာမတွေ့သေးဘူးလို့ရဲအယားရှိ Eric Peter က AFP သတင်းဌာနကိုပြောထားပါရယ်အာဂါသယာဉ်မှူးကြီးအန်ဒါစ်ဟာ1968ခုနှစ်ကအမေရိကန်အာဂါသယာဉ်မှူး Frank Borman နဲ့ James Lovell နဲ့အတူ Apollo 8အာဂါသယာဉ်နဲ့လကဘာကိုသွားခဲ့တာပါသူတို့သုံးဦးဟာလပတ်လမ်းကြောင်းတွေကနေလကို10ချိန်အထိပတ်ခဲ့ပြီးကမ္ဘာပြင်ပေါ်ကိုအအောင်မြင်မြင်ပြန်လည်ဆင်းသက်နိုင်ခဲ့ကြပါတယ်အဲ့ဒီခီးစဉ်အတွင်းမှာအာဂါသယာဉ်မှူးကြီး William Anders ကကမ္ဘာလုံးကြီးရဲ့ပထမဆုံးရောင်စုံဓာတ်ပုံကိုအာဂါသတွေကနေရိုက်ကူးပေးပို့ခဲ့တာဖြစ်ပါတယ်လမ်းမျက်နှာပြင်လဲပါပြီးအာကာသထဲမှာကဘာလုံးကြီးတစ်ချမ်းပေါ်ထွက်နေရတယ်လို့မြင်ရတဲ့ဓာတ်ပုံကြောင့်လူသားတွေအနေနဲ့ဒီကဘာကြီးအပေါ်အမြင်ပြောင်းလဲသွားစေခဲ့တယ်လို့သမိုင်းတင်ခဲ့တာလည်းဖြစ်ပါတယ်ရှင
်မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့ဇွန်လ8ရက်စနေညသတင်းတွေကိုမခင်ပြူချွေးနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေဇက်တိုက်ပါအရင်ဆုံးတော့ဒုသန်အစီအစဉ်ပါတိုက်ပွဲတွေကြာထိတ်လန့်နေတဲ့တန်တွဲပြည်သူတွေဘဝကိုပြောထားပါတယ်အပန်းဖြေအနာယူသူတွေနဲ့စီကားလက်ရှိတဲ့ငပလီတန်တွဲကာယုရန်ဒေသတစ်ဝိုက်မှာဒီတိုက်ပွဲတွေကြောင့်ဒေသခံတွေပဲပြေးရမှန်းမသိအောင်ကိုစိုးရိမ်ထိတ်လန့်နေကြတဲ့အခြေအနေကို Frontier မြန်မာရဲ့ဒုသန်အစီအစဉ်မှာပြောပြပေးပါအောင်ခင်ဗျာ
တန်းထဲမှာဘုံတန်းမပြောနဲ့တနတ်တန်းတော့မကြားဘူးတဲ့ခါကျတော့ကြောက်တယ်ကြောက်တာတော့တော်တော်ကြော
က်ကြောက်သေးလားတော့အထီးကျန်လားတော့မိသားစုတွေလည်းမရှိတော့ဘူးဆိုတော့အဲ့လိုပဲတယောက်တည်းနေရာပုံစံမျိုးဖြစ်လာတော့တဖြည်းဖြည်းနဲ့
ရခိုင်ပြည်နယ်တောင်ပိုင်းဟာစစ်ဘေးဒဏ်ကိုမကြုံခဲ့ရတာကြားခဲ့ပါပြီဒါပေမဲ့တန်တွဲမျိုးကဒေသခံတွေကတော့စစ်ပွဲကိုကိုယ်တိုင်ကြုံနေကြရပြီးအခြားနေရာကိုထွက်ပြေးဖို့အတွက်ထွက်လန်းမရှိဘဲပိတ်မိနေကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hirondelle ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါရစေ။
တန်တွဲမြို့ဟာရခိုင်ပြည်နယ်တောင်ပိုင်းမှာရှိတဲ့စိတ်ကဲမြို့နဲ့မြို့ဟောင်းမြို့တစ်မြို့ဖြစ်ပါတယ်။မကြသေးခင်နှစ်တွေအတွင်းမှာလည်းငပလီကန်းကြီဟာခရီးသွားတွေအတွက်လှပတဲ့ကန်းကြီအဖြစ်လူသိများခဲ့ပါတယ်။ဒါအပြင်ရန်ကုန်ကနေလည်းပုံမှန်ပြေးဆွဲနေတဲ့လေကြောင်းလိုင်းတွေရှိပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာအာရခတပ်တော် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလည်းအဲ့ဒီလေကြောင်းလိုင်းတွေကဆက်လက်ပြေးဆွဲခဲ့ပါတယ်။2021ခုနှစ်ဆရာနာသိမ်းပြီးတဲ့နောက်ပြိပခတွေဟာနိုင်ငံရဲ့နေရာတော်တော်များများကိုပြန့်နှံ့ခဲ့ပေမဲ့တန်တွဲမြို့မှာတော့ထိခိုက်မှုမရှိခဲ့ပါဘူး။ဒါပေမဲ့လက်ရှိချိန်မှာတော့တိုက်ပွဲတွေဟာဒေသခံတွေကိုထိတ်လန့်စရာဖြစ်လာခဲ့ပါပြီ။မကြည်ပြာကအသက်29နှစ်ရှိပါပြီ။သူ့ရဲ့မြို့သားကွယ်လွန်သွားပြီးကလေးကသူမအမိနဲ့အတူအသက်၄နှစ်အရွယ်သမီးဖြစ်သူတို့နဲ့နေထိုင်ပါတယ်။သူကငပိငချောက်လက်ကားရောင်းဝယ်တဲ့အလုပ်ကိုလုပ်ကင်နေပြီးမကြသေးမီအချိန်ကထိသူမရဲ့ဘဝဟာအေးချမ်းအဆင်ပြေခဲ့ပါတယ်
။တန်တဲ့မှာဘုံတန်မပြောနဲ့တနတ်တန်တော်မကြားဘူးတဲ့ခါကျတော့ကြောက်တယ်။ကြောက်တာတော်တော်ကြောက်တယ်ကိုကောင်းပေါ်များဘယ်ချိန်ကြောက်လဲမသိဆိုလို့ပြီးကြောက်ရတာတမျိုးသူတို့ဘုံနေမအောင်ပြောနဲ့ပောက်ပြီးရောကြောက်တာတမျိုးနဲ့တော်တော်ကြောက်ရတယ်ပေါ့နောက်ဆိုရင်ဘလို့ဖြစ်လာဆိုလူကတည်းစိတ်ပါရှောက်ရှားလာတယ်ပြောတာရင်းနဲ့ဒုက္ခရင်းနဲ့ဟာတခြားဒုက္ခနေတာတခုပြောရှင်တာတခုအဲ့လိုမျိုးကြောင်ကြောင်နေရဖြစ်လာကြလာတဲ့ခါက
ပြီးခဲ့တဲ့နိုဝင်ဘာလမှာတော့အာရခတက်တော်အေအေနဲ့မြန်မာစစ်တပ်တို့တကြောပြန်စစ်ပွဲတွေပြန်လည်စတင်ခဲ့ပါတယ်မက်လာနောက်ပိုင်းမှာတော့အေကရခိုင်ပြည်နယ်ရဲ့မြို့ရှိခုကိုသိမ်းပိုက်နိုင်ခဲ့ပြီးတောင်ဘက်အစွန်ဆုံးမှာရှိတဲ့ရံပြဲကျွန်းထီကိုရောက်ရှိလာခဲ့ပါတယ်။အဲ့နောက်မှာတော့တိုက်ပွဲတွေဟာရခိုင်ပြည်နယ်တောင်ပိုင်းထိပြန့်နှံ့လာခဲ့ပြီးအေရဝတီဘကိုးနဲ့မကွေးတိုင်းက PDF တွေကလည်းအေနဲ့အတူပူးပေါင်းတိုက်ခိုက်နေပါတယ်။မေလ14ရက်နေ့ကနေ18ရက်နေ့ထိတန်တွဲမြို့ကနေ10မိုင်ကနေမိုင်20လောက်ဝေးတဲ့ကျေးရွာလေးခုကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့ပါတယ်။တရင်းနေရလင်းတီရွာတစ်ခုထဲမှာတင်လူ၁၀ဦးတေဆုံးခဲ့တယ်လို့သိရပါဗျ။မက်ကြည်ပြားရဲ့နေအိမ်မနီးမဝေးဖြစ်တဲ့မိုင်ဝက်လောက်ကွာတဲ့နေရာမှာတော့စစ်တပ်ရဲ့လက်နက်ကြီးစခန်းရှိပါတယ်။အဲဒီကနေမြို့ရဲ့မြောက်ဘက်စစ်မြေပြင်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တံကိုသူမကြားနေရပါတယ်။တချိန်တည်းမှာပဲအေအေကတန်တွဲမြို့ခံတွေကိုဘေးလူရကိုထွက်ပြေးတိမ်းရှောင်ဖို့တတိပေးထားပါတယ်။ဒါပေမဲ့အတိကထွက်ပေါက်လမ်းတွေကိုတော့စစ်တပ်ကပိတ်ထားပါတယ်။တညမှာတော့မက်ကြီးပြားကနေအိမ်နဲ့အရင်ကြီးရဲ့နေရာကနေလေရင်နဲ့ဘုံ15လုံးလောက်ကျဲချတဲ့တံကိုကြားလိုက်ရပြီးသူမတို့မိသားစုတွေချောင်းယွန်းထိမ့်လန့်နေခဲ့ပါတယ်။ဒါကြောင့်ပဲအဲ့ဒီညမှာလမ်းတွေပိတ်ဆို့နေတဲ့ကြားကပဲတန်တွဲမြို့တောင်ပတ်ချမ်းကိုသူမတို့မိသားစုထွက်ပြေးခဲ့ပါတယ
်။သူကလမ်းနေရာလေအကုန်ပိတ်ဆတယ်ဆောက်လာတာတော့မှလမ်းပိတ်ဆောက်လို့ဟိုကိုဆက်ပြီးတော့လာတာကိုရှောင်းစုလာတာဒီတော့ဘယ်ရင်ဆက်ခဲ့ရတာစိတ်ကမဝမ်းနဲ့လည်းပြီးလို့ရှိရင်ကြောက်တယ်ပေါ့အလိုမျိုးပဲဘလိုလားစိတ်အစင်မပြေမတတ်တာလို့ကြောင့်မှလာရတယ်ခလိငယ်ရင်းနဲ့ကြောင့်ပါလေခလိရဲ့အနာဂတ်ကိုလည်းတွေးပြီးတော့စိတ်ညစ်တယ်ပေါ့ဒီခလိတွေဘလိုရှေ့ဆက်ဖို့လဲဆိုတာမျိုးဒါတော့မှကြောက်တတ်တဲ့အရွယ်မဟုတ်သေးတခုတစ်ပတ်ဖြစ်သွားရင်ရောဆိုတာမျိုးရတယ်အဲ့လိုနဲ့စိတ်ကြေရတာပြင်မှတော့တတ်နိုင်မှာပေါ့အလို
ပြီးခဲ့တဲ့ပတ်တွင်တန်တွဲမြို့နယ်မှာလူပေါင်း2000ဝန်းကျင်ခန့်ထွက်ပြေးတိမ်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်။အများစုကတော့တန်တွဲမြို့တောင်ဘက်ပိုင်းကိုသွားကြတာပါ။မြောက်ဘက်ပိုင်းမှာရှိတဲ့လမ်းတွေကပိတ်ထားပြီးတန်တွဲကနေသွားနိုင်တဲ့ရေလမ်းခီးအကုန်လုံးကိုလည်းစစ်တပ်ကပိတ်ထားပါတယ်။ငွေကြေးတနိုင်တဲ့သူတွေကလေရင်နဲ့သွားကြပေမဲ့လေရင်တွေကလည်းဂျွန်လ3ရက်နေတဲ့ကပြေးဆွဲခြင်းမရှိတော့ပါဘူး။အီယာရီတိုင်းနဲ့ရန်ကုန်တိုင်းကိုသွားနိုင်တဲ့ရခိုင်တောင်ပိုင်းကခွားဘက်လမ်းကြောင်းကိုတာဝန်ရှိသူတွေကကျန်းမာရေးအရာရေးပေါ်အခြေအနေမှသာသွားနိုင်ဖို့ဖွင့်ပေးထားပါတယ်။ဒါပေမဲ့ရေးပေါ်သွားရောက်ရမယ့်သူတွေကရဲစခန်းထောက်ခံစာနဲ့မြို့နယ်အုပ်ချုပ်ရေးမှူးထောက်ခံစာတွေလိုအပ်ပါတယ်။ဒါပေမဲ့လည်းမေလ28ရက်နေ့ကနေစပြီးတော့မြို့နယ်အုပ်ချုပ်ရေးမှူးရုံးကနေ့စဉ်မဖွင့်တော့သလိုထောက်ခံစာတွေလည်းထုတ်မပေးတော့ပါဘူး။ဒေသခံတွေရဲ့ပြောကြားချက်အရတော့ဒီအပိုင်းတွင်းမှာကားသုံးစီးကိုသာဖျက်ဆီးခွင့်ပေးလိုက်ပြီးအဲဒီကားတွေကလည်းစစ်တပ်နဲ့ဆက်နွယ်တဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။အဲဒီလိုလမ်းတွေပိတ်ထားတဲ့စိုးကျိုးကတော့စားသောက်ကုန်တွေနဲ့ဆေးဝါးတွေပြက်လက်နေပြီးတချို့ပစ္စည်းတွေရဲ့ဈေးနှုန်းက2ဆ3ဆမြင့်တက်လာပါတယ်။ကိုကျော်ကျော်ကအာနာသိမ့်ပြီးကလေးကပရိဟိတလုပ်ငန်းတွေကိုလုပ်ကင်နေတဲ့သူတစ်ယောက်ပါ။ အခုလက်ရှိမှာတော့စစ်ဘေးရှောင်တွေရဲ့သွာလာနေထိုင်ရင်းနဲ့အစားအသောက်အတွက်အလူရှင်တွေကိုရှာပြီးတဆင့်ကူညီပေးနေပါတယ
်။ဘေးဝါရဲ့စားတော့ကုန်ပေါ့ငွေကြေးပေါ့အဲဒီကတော့တကယ်သုံးဆက်ဖို့အတွက်လူတွေမှာငွေကြေးလိုရတယ်။အဲငွေကြေးရလဲဒီမှာပုံစံတော့နေမိမှလည်းတက်စီတစ်ခုရောအခုကတကောင်းဝဲတကောင်းနှစ်ကောင်းအဲ့လိုကြီးဖြစ်လာတဲ့ကသူတို့အတွက်အခက်အခဲတွေဖြစ်လာတာပေါ့။ကျန်းမာရေးမကောင်းတဲ့လူတွေအတွက်လူမရှိတဲ့ကအောက်ဆီဂျင်လည်းမရှိ
လက်ရှိမှာတော့တန်တွဲကစစ်ပေးဆောင်တွေအတွက်တည်တံ့စစ်ပေးဆောင်နိုင်မှုစီစဉ်ပေးထားတဲ့နေရာမရှိသလိုတရားဝင်ကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းဆိုတာလည်းမရှိနေပါဘူး။ဒီစရာဆွေမျိုးတွေစီမှာရှောင်နေကြရသလိုဆွေမျိုးအသင်းမိတ်ဆွေမရှိတဲ့သူတွေကတော့အိမ်တွေငှားရမ်းပြီးတော့နေထိုင်နေကြရပါတယ်။တချို့ကမြို့ကနေထွက်သွားဖို့တောင်မတတ်နိုင်ကြပါဘူး။သူတို့ရဲ့အတွက်ကတော့အစိုးဆုံးအခြေအနေအတွက်ပြင်ဆင်ထားတယ်လို့ကိုကျော်ကျော်ကဆိုပါတယ်
။အဲ့ဒါမရှိတဲ့လူတွေကတော့ဖြစ်လာတဲ့ဘေးကြီးတွေပေါ့ဆိုပြီးတော့ကိုယ်အိမ်မှာဘုံငွေချင်းလေးတွေမဖြစ်လောက်တဲ့တွေထူးကြတယ်။တခြားတို့လူတွေကဘုံငွေချင်းသူကငွေချေးတော့မတတ်နိုင်ကြဘူး။ဘုံငွေချင်းသူကတော့ငွေချေးရနှစ်သိန်းကသုံးသိန်းလောက်ပုံတယ်။အဲအဲ့ဒါကြောင့်ဟိုဟိုဘက်ဒီဘက်မှာပြေဟိုဘက်ပြောင်းနေဟိုဘက်ကပြေဒီဘက်ပြန်ပြောင်းနေပေါ့အဲ့တဘောပါပဲ။
ကိုထွန်းနိုင်ကတန်တွဲမြို့မှာကျန်ရစ်ခဲ့တဲ့သူတစ်ယောက်ပါသူကအသေးစားစီးပွားရေးလုပ်ငန်းတစ်ခုကိုလုပ်ကိုင်နေပြီးမိသားစုကိုထောက်ပံ့ပေးဖို့အတွက်မြို့မှာကျန်ရစ်ခဲ့တယ်လို့ဆိုပါတယ်မြို့ရင်းမှာတော့ဆိုင်တွေထွက်ဝက်နှီးပါလောက်ဖွင့်နေသေးတယ်လို့သူကပြောပါတယ်ဒါပေမဲ့လည်းသူ့ရဲ့အမျိုးသမီးတမီးဖြစ်သူနဲ့အဖေမျိုးကတော့ဘေးအန္တရာယ်ကင်းစေဖို့အတွက်မေလ28ရက်နေ့ကလေးကတန်တွဲမြို့တောင်ပိုင်းကကျေးရွာတစ်ခုကိုပို့ထားလိုက်ပါပြီတိုက်ပွဲတွေဟာမြို့နဲ့တဖြည်းဖြည်းနှီးကပ်လာပြီးလေစိမ့်နဲ့ငါးမိုင်အကွာလောက်သာရှိပါတော့တယ်သူကတက်နိုင်တဲ့လောက်တော့မိသားစုနဲ့အဆက်အသွယ်လုပ်ပါတယ်ဒါပေမဲ့မြို့ရဲ့မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်လျှက်စစ်တပ်အားလိုက်နေပျက်စီးသွားပြီးမေလ18ရက်နေ့တည်းကတမျိုးလုံးမီးမလာတော့ပါဘူးဒါကြောင့်လဲသူ့မိသားစုကိုဖုန်းခေါ်ဆိုဖို့နဲ့အင်တာနက်အသုံးပြုဖို့ကခက်ခဲလာပါတယ်ဒေသခံတွေကတော့ဖုန်းအားသွင်းဖို့အတွက်မီးဆက်ရှိတဲ့နေရာတွေမှာငွေကြေးပေးပြီးတော့အသွင်းနေရပါတယ်တယောက်ထဲကျန်ရစ်ခဲ့တဲ့သူ့ရဲ့ဘဝဟာအထီးကျန်နေတယ်လို့ကိုထွန်းနိုင်ကဆိုပါတယ်ဒါပေမဲ့နောက်ဆုံးအချိန်မရောက်ခင်အထိဒီနေရာကနေထွက်မသွားဖို့ဆုံးဖြတ်ထားပါတယ
်ရောက်သေးလားဗောအထီးကျန်လားဗောမိသားစုတွေလည်းမရှိတော့ဘူးဆိုတော့အဲ့လိုပဲတယောက်တည်းနေရာပုံစံမျိုးဖြစ်လာဗောတဖြည်းဖြည်းနဲ့အော်မတော်ဝင်ပါဘူးနော်တော့အသက်ပြည့်နေကြုံရရင်တော့မှနည်းနည်းမတည်တဲ့အနေအထားဆိုခံတီးခံမိနေဦးမှာပေါ့နော်ဒါပေမဲ့တကယ်လည်းနောက်ဆုံးဘလို့လည်းမရတော့ဆုံးသွားမယ်ဆိုရရှင်မှာပဲဆုံးသွားမှာပေါ့အဲ့လို
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေဒီအစီအစဉ်ကိုအလူရှင်တွေရဲ့ကူညီမှုနဲ့ Foundation Hirondale ကပံ့ပိုးပေးထားတာဖြစ်ပါတယ်။ဒုအတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier Myanmar Website နဲ့ Facebook စာမျက်နှာတွေအပြင်ဒုအတန် Facebook စာမျက်နှာ SoundCloud, YouTube, iTunes, Spotify နဲ့ Google Podcast တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါဦးရှင
်။တိုက်ပွဲတွေကြားထိတ်လန့်နေရတဲ့တန်တွဲပြည်သူတွေဘဝကို Frontier မြန်မာအဖွဲ့ကဒို့အတန်အစီအစဉ်မှာပြပြခဲ့တာကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ Democracy လူခွင့်နဲ့ခေတ္တကဘာအစီအစဉ်မှာဒီတစ်ပတ်မှာတော့တာမန်ပြည်သူနဲ့တရားစီရင်ရေးအပိုင်းတစ်ကိုပြောထားပါတယ်။American ပြည်တော်စုတရားရေးစနစ်မှာတရားရုံးတင်စစ်ဆေးတဲ့အမှုတွေကိုအပြစ်ရှိမရှိဆိုတာဂျူရီဖွဲ့ကဆုံးဖြတ်ပါတယ်။တရားခွင်မှာကြားနာတင်ပြလျှောက်ထားချက်တွေပေါ်မူတည်ပြီးတာမန်ပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ဂျူရီဖွဲ့ကဒီပြစ်မှုများမများကိုဆုံးဖြတ်တာဖြစ်ပါတယ်။ဂျူရီတွေ့ကြုံရှိတဲ့ဦးသိန်းစီကိုမေးထားတဲ့ကိုတမဦးတမောင်တန်ပြောပြပေးပါအောင်ခင်ဗျာ။
မြောက်တုံမှာထားအဖြစ်ရှိတယ်လို့ခွန်တမာတီအဖွဲ့တနည်းဂျူရီအဖွဲ့ကပြည်ကျတဲ့လောက်ဘက်ကဆုံးဖြတ်လိုက်တယ်ဂျူရီအဖွဲ့ကိုဒ တမန်ပြည်သူတွေနဲ့ဖွဲ့စည်းထားတာပါတက်တဲ့အထောက်ထားတွေပေါ်ဆုံးဖြတ်ဖို့ကကျွန်တော်တာဝန်မဟုတ်ပါဘူးခင်ဗျားတို့တာဝန်ပါလို့ပြည်သူကြီး UN Marchin ကဂျူရီလူကြီးတွေပြောတယ်ဗျာအဲ့ဒီဂျူရီအဖွဲ့ဝင်ဆင်းရဲကိုလူနေရာနှိပါတဲ့ကအဖက်ရှင်တွေကရွေးချယ်ခဲ့ကြတာဒီမိုကရေစီရဲ့ကျော်ယူကတရားဥပဒေစိုးမိုးရေးဖြစ်ပြီးဒီဘက်မှာတော့အမေရိကန်နိုင်ငံရဲ့တရားဥပဒေစိုးမိုးရေးမှာသာမန်ပြည်သူတွေရဲ့အခွင့်အရေးကိုအတင်ပြချင်ပါတယ်တက်ကစ်ပြည်နယ်ကကားတိုက်တဲ့အမှုမှာဂျူရီလူကြီးတယောက်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးယခုဗာဂျီးနီးယားပြည်နယ်မှာနေထိုင်နေသူဦးသိန်းစီကသူ့တွေ့ကြုံကိုမျှဝေပြီးမှာပါ
ဟုတ်ကဲ့ဆ
ရာဒါကြောင့်ဒီရွေးချယ်ပုံလေးနဲ့စပြီးပြောချင်ပါခင်ဗျာကိုသိန်းစီရဲ့တွေ့ကြုံကိုပြောပြပါ
နိုင်ငံသားတိုင်းကဂျူရီဂျူရာပေါ့နော်ဂျူရာအနေနဲ့ကမဖြစ်မနေလုံးဆောင်အောင်မယ်ဆိုတဲ့တာဝန်ကရှိပြီးသားပေါ့နော်ရှိပြီးသားဆိုတော့ကြာအိမ်ကိုဒီဂျူရီအနေနဲ့ဂျူရာအနေနဲ့ဟိုထမ်းဆောင်ဖို့ဆိုပြီးတော့တည်င်းဖို့ဆိုပြီးစာရောက်လာတယ်စာရောက်လာတော့ကြာမြို့တဲကတရားရုံးကိုကျွန်တော်သွားတာပေါ့နော်တရားရုံးကအဲ့အခန်းထဲမှာစုစုပေါင်းကိုလိုပဲပေါ့နော်စာရောက်လာတဲ့သူစုစုပေါင်းလူ80လောက်ရှိတယ်ဆိုတော့လူ80တဲကနေပြီးကမှသူတို့ကဂျူရာ12ယောက်နဲ့အရန်အနေနဲ့တာဝန်ထမ်းဆောင်မဲ့ဂျူရာတယောက်စုစုပေါင်း73ယောက်ကိုသူတို့ပြန်ရွေးတယ်ဆရာ
။ဟုတ်ဟုတ်ဆိုတော့ရွေးတာကတရားသူကြီးကရွေးတာလားဘယ်လိုများရွေးချယ်တယ်လို့ပိုလစ်စီသိရပါလဲ
။ရှင်းနေနှစ်ဖွဲ့ပေါ့နော်ဒီဘက်ကဒီအစိုးရရှင်းနေအဖွဲ့ရဲ့ဟိုဘက်ကတရားဆွဲဆိုခြင်းခံထားရတဲ့လူရဲ့ရှင်းနေအဖွဲ့ရဲ့နောက်တရားသူကြီးရဲ့နောက်ရုံးဝန်ထမ်းတွေရှိတယ်ပေါ့ဆိုတော့သူတို့ကနေပြီးတော့ရှင်းနေနှစ်ဖွဲ့ကတရားသဘောတူတဲ့လူကိုပဲသူတို့ရွေးချယ်ပါပဲ။ဟုတ
်ဂျူရာတရားဖြစ်သွားပြီဂျူရီအဖွဲ့ထဲမှာပါသွားပြီဆိုလို့ရှိရင်တရားရုံးကနေမှဘလို့သဘောဆိုင်ရာဒါညွှန်ကြားချက်တွေပေါ့နော
်ဟုတ်ကဲ့
ပြီးတာတွေရောရှိပါတော့
သူရှိရဆရာအဲ့ကောင်တွေကတော့အများကြီးပဲသူကဂျူရာကစရွေးကလေးကသူကဒီ bias ပေါ့နော်ဒီဟိုဟိုအဂရိပီကိန်းအောင်လို့ဆိုပြီးသူတို့ကဟိုရွေးတဲ့နေရာမှာဟိုသူတို့ဘေးရာတွေရှိတယ်ဒီလူအုပ်ကြီးကိုပဲဒီကတရားလူနဲ့တည်သလားဒီဘက်တရားခံနဲ့တည်သလားပေါ့နော်ဒီဒီဘက်ကနှစ်ဖက်ရှိနေတဲ့တည်သလားပေါ့လို့တည်တဲ့သူဆိုသူတို့မရွေးဘူးဆိုတော့အဲ့ထက်ကနေပြီးတော့ရွေးခံလိုက်ရပြီဆိုရင်သူတို့ကတည့်ချက်ကတော့ဒီအမှုနဲ့ပတ်သက်တဲ့ရှိနေတွေမိသားစုတွေနဲ့ကိကိရှိရှိနေခိုင်းတယ
်
နောက်တစ်ခုကတော့ဟိုပါပေါ့နော်ဒီအမှုနဲ့ပတ်သက်ပြီးတော့ဘသူနဲ့မှမဆွေးနွေးရဘူးဆိုတာသူတို့ပြောခိုင်းတယ်ပြောထားတယ်ဆိုတော့ဒီအမှုနဲ့ပတ်သက်ပြီးတော့ဒီရောပေါ့နော်ဒီ online media မှာဖြစ်တဲ့ Facebook တို့ Twitter တို့ဘာတို့မှာဘာမှမရေးရဘူးမတင်အောင်ဆိုတာသူတို့ပြောတယ်နောက်တစ်ခုကတော့သူတို့ကဂျူရာတွေပေါ့နော်ကျွန်တော်တို့ဂျူရာ12ယောက်73ယောက်ပေါ့73ယောက်ကိုလည်းသူကဟိုဒီကျွန်တော်တို့ဂျူရာနားတဲ့အခန်းထဲမှာရှိတာပေါ့ဆိုတော့ဂျူရာအချင်းချင်းလဲသူကဟိုဒီအမှုနဲ့ပတ်သက်ပြီးတော့မဆွေးနွေးခါယူအမှုကြားနာစဉ်ကာလပါပေါ့နော်အမှုဆိုတော့မင်းတို့အတွက်ဆွေးနွေးတဲ့အချိန်ကတတ်တလာမှာပါအဲ့ဒီအချိန်ကတော့မင်းတို့ဆွေးနွေးစရာမလိုဘူးငါတို့ပေးထားတဲ့ဒီတရားရုံးကဒီနှစ်ဖက်ရှိနေနဲ့တရားသူကြီးကခွင့်ပြုထားတဲ့ပစ္စည်းသက်တွေလူသက်တွေသူထွက်ဆိုချက်တွေကိုပဲမင်းတို့ဟိုပါပေါ့နော်နားထောင်ပြီးတော့မင်းတို့ကြည့်ပြီးတော့အဲ့ဒီတိုင်းကိုပဲမင်းတို့ဆုံးဖြတ်ရမှာပေါ့ဆိုတော့အခုချိန်ကတော့မင်းတို့ဆွေးနွေးစရာမလိုဘူးဆိုတော့ဂျူရာတွေဂျူရာထဲမှာလည်းလူမျိုးမျိုးပါတယ်ဆိုတော့ကြာသူတို့ကတခါလေးပြောထားပြီးသားပေါ့လေဒီလိုကိစ္စမျိုးတွေပတ်သက်ပြီးတော့အတွေ့အကြုံရှိတဲ့သူတွေပါလာလိမ့်မယ်ဆိုတော့ဒီလိုလူမျိုးတွေကလည်းဒီကိုယ့်ရဲ့အတွေ့အကြုံကဘယ်လိုရှိတယ်ဘာရှိတယ်ဆိုတာကိုဟိုမဆွေးနွေးပါနဲ့ပေါ့နော်ဆိုတော့အဲ့အရာအားလုံးကတော့အကုန်လုံးဘုမလိုက်ပြီးသားပါဟု
တ်ဟုတ်ကျွန်တော်တို့ဒီချရမြေအမှုပါလဲပေါ့နော်ဒီဂျူရာတွေကိုရွေးချယ်တဲ့ခါမှာဂျူရီအပတ်ဝင်တွေရွေးချယ်တဲ့ခါမှာအတော်လေးတင်းတင်းကြပ်ကြပ်ရွေးချယ်ကြတယ်လို့ကျွန်တော်တို့သတင်းမှာဖတ်ရပါတယ်အဲခုနကကိုသိန်းစီပြောသားလို့ပဲစပြီးမေးတယ်ပေါ့နော်ချရမို့သိတယ်လားသိတယ်သိတယ်ဆိုတော့မီဒီယာအနေနဲ့သိသိတယ်ပေါ့
ဟုတ်ကဲ့
ကျွန်တော်မကြိုက်ဘူးမကြိုက်ရင်သူ့ကိုပယ်လိုက်တာပေါ့
ဟုတ်တယ်ဆ
ရာသူ့ပေါ့နော်အဲ့တော့စတဲ့ဟိုကဟိုစန္ဒာဇွဲခင်းအောင်လုပ်တယ်ပေါ့နော်အဲ့ဒီလိုလုပ်တဲ့အခါမှာဒီဒီမိုကရေစီနိုင်ငံဖြစ်တဲ့အမေရိကန်ဆိုတာကလည်းမီဒီယာတွေရဲ့နော်ဩဇာမီဒီယာတွေရဲ့တည်ရောက်မှုသဘောထားအမြင်တွေကလည်းမီဒီယာတွေပေါ်မှာပြောနေတာဆိုတဲ့အခါကျတော့ဒီသတင်းမီဒီယာတွေသဘောထားအမြင်ထင်မြင်ချက်တွေကိုဘလို့များတရားရုံးကကင်တွယ်ခိုင်းတယ်
ဒီကျွန်တော်တို့အမှုနဲ့ပတ်သက်လို့ကသူကတော့ရှင်းရှင်းပြောတာဂျူရာတယောက်ချင်းစီရဲ့သူဆုံးဖြတ်ချက်ကအရေးကြီးတာ။ကျွန်တော်တို့ဂျူရာဆုံးဖြတ်ချက်ဆိုတာကဒါကဟိုအလုံးတကြီးထွတ်ချွတ်နဲ့ဆုံးဖြတ်တာလေ။ဆိုတော့ဂျူရာ12ယောက်ဆိုရင်12ယောက်စလုံးကဒီအမှုမှာဒီ ဘယ်လိုပြောမလဲအပြစ်ရှိတယ်ဆိုလည်းအပြစ်ရှိတယ်အပြစ်မရှိဘူးဆိုလည်းအပြစ်မရှိဘူးဆိုလည်းဆုံးဖြတ်ချက်ဟာမျိုးချရတာဆိုတော့တယောက်ချင်းစီရဲ့သဘောထားအရေးကြီးတယ်အရေးကြီးရဲ့ဆိုတော့ကြာသူတို့ကဒီတယောက်နဲ့တယောက်ကဒီလွှမ်းမိုးမှုမရှိအောင်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့တရားရုံးကကြားနာနေတဲ့ကာလအတွင်းမှာတော့ဒီဂျူရာအချင်းချင်းဆွေးနွေးခြင်းကိုသူကလုံးဝခွင့်ပြုသူကအချင်းချင်းဆွေးနွေးတယ်လို့မြင်ရင်တောင်မှတရားသူကြီးကသူ့စီကိုလာပြီးတော့သတင်းပို့ပါလို့သူတို့ပြောထားတာမျိုးရှိတယ်ပေါ့နော
်
နောက်တစ်ခုကဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီအမှုနဲ့ပတ်သက်ပြီးတော့အင်တာနက်မှာရှာပြီးတော့ဖတ်ကြည့်တာတို့တော့ကျွန်တော်တို့တော့ဆိုတော့ဒါပုံမှန် crime ပေါ့နော်ဒီ internet နဲ့ internet မှာရှာပြီးဖတ်ကြည့်တာတို့ဆိုတော့နောက်တစ်ခုကမင်းတို့ကိုယ်တိုင်ဒီအခင်းဖြစ်ပွားတဲ့နေရာကိုသွားပြီးတော့စူးစမ်းတာတို့လေးလာတာတို့မလုံးကြပါနဲ့ပေါ့ဆိုတော့အဲ့လောက်ထိမှားထားပါတယ
်ဟုတ်ဟုတ်ဟုတ်ဒါတော့ဟိုစန္ဒဆွဲမပါအောင်ကာကွယ်ထားတဲ့ပုံပေါ့နော
်ဟုတ်တယ်ဆရာဆိုအဓိကကတော့သူတို့ကတော့တရားရုံးကခွင့်ပြုထားတဲ့တရားသူကြီးနဲ့ဒီရှင်းနေနှစ်ဖက်ရှင်းနေခွင့်ပြုထားတဲ့သူတို့တက်တွေထွက်ချက်နဲ့တက်ပီကံပစ္စည်းတွေပေါ်မှာပဲမူတည်ပြီးတော့ဂျူရီကိုဆုတ်ဖြတ်စေချင်တာပါ။ကျွန
်တော်ကောင်းပြီဒီဂျူရီဖြစ်သွားပြီဆိုတော့ဒီဂျူရီကအချိန်ပိုင်းသဘောလားဒါမှမဟုတ်အချိန်ပြည့်သဘောလားအဲ့ဒီကာလလေးမှာပေါ့
ဂျူရီကဒီကာလလေးကျွန်တော်တို့တော့9ရက်ဆရာ9ရက်ကတော့အချိန်ပြည့်ပါပဲ
ဂျူရီတယောက်ရဲ့ပုံမှန်အလုပ်ပေါ့ပုံမှန်အလုပ်ပေါ့ဘယ်လိုအကြောင်းကြားလဲ
သူကပုံမှန်အလုပ်ကတော့ဂျူရီတာဝန်ထမ်းဆောင်ရဲဆိုရင်ပုံမှန်အလုပ်ကခွင့်ကိုခွင့်ပြုရတယ်။ဒါသူတို့ရဲ့ by law ရပါတော့နော်။ဟုတ်ကဲ့ပြုလို့မရပါဘူးခွင့်ပြုရပါတယ
်။ဟုတ်ဟုတ်ဟုတ်။ကျွန်တော်ဒီဂျူရီအခန်းထဲကိုရောက်သွားပြီ။ဆရာတို့ဒီတရားကိုစပြီးတော့ကြားနာပြီပေါ့နော်။မူးစစ်ဆေးတဲ့အခြေအနေထားအနေထားပြီးတော့ဂျူရီတွေအခန်းထဲမှာမစဉ်းစားကြဘူး။အဲ့ဒီအတွေ့အကြုံလေးလည်းပြောပြပါဦး။
ဆိုတော့ဟိုအမှုစစ်ဆေးတဲ့အချိန်မှာကတော့ဂျူရီတွေကနားထောင်တာပေါ့နော်သူတို့ဒီတက်တေတွေလာတာပြီးတော့စစ်ချက်တွေထွက်တယ်နောက်ပြီးတော့သူတို့ဒီဟိုပစ္စည်းတက်တေပေါ့နော်ဒီဗီဒီယိုရက်ကော်ဒင်းတွေသူပြန်ပြတာတွေပါရှိတယ်ဆိုတော့အဲ့ဒီအားလုံးကဂျူရီနားထောင်ရတယ်နားထောင်ပြီးတော့နောက်တစ်ချက်ကသူတို့ကဒီတရားရုံးထဲမှာတော့ဂျူရီတွေကဒီအတန်သွင်းတာတို့အတန်ဖန်းတာတို့ဗီဒီယိုရိုက်တာတို့လောကခွင့်ပြုဆိုတော့ဂျူရီတွေကသူတို့မင်းတို့မှတ်ချက်နေဆိုရင်မင်းတို့စာအုပ်နဲ့ဒီခဲတံတော့ပေးထားတယ်အဲ့မဲ့စာအုပ်နဲ့ခဲတံကလည်းဒီကဒါတရားဒီတရားခန်းထဲမှာပဲသူတို့ထားရတာပေါ့လေကျွန်တော်တို့ဒီနားတဲ့အချိန်မှာဒီကောင်စာအုပ်ဒီခဲတံတွေကိုဂျူရီတွေနားတဲ့အခန်းတွေကိုယူသွားခွင့်မပေးဘူးကိုမှတ်ထားတဲ့ဟာလေးမှတ်စုပေါ့နော်ယူသွားခွင့်မပေးဘူးဆိုတော့ဒီစာအုပ်တွေခဲတံတွေကဘယ်အချိန်မှာယူသွားရလဲဆိုရင်အားလုံးဒီကြားနာတာတွေအားလုံးပြီးသွားပြီဆိုတော့မင်းတို့ဂျူရီတွေဆုံးဖြတ်မဲ့အချိန်ရောက်ပြီဆိုရင်တော့ဒီကိုမှတ်ထားတဲ့မှတ်စုစာအုပ်ကိုယူသွားလို့ရတယ
်ဟုတ်ကဲ့ဆိုတော့အပြစ်ရှိမရှိကိုစင်စာဆုံးဖြတ်တဲ့အခါမှာပေါ့နော်ဟုတ်ကဲ့ဂျူရီတွေအခါထဲမှာဆွေးနွေးကြည့်တိုင်းပြောဆိုတာတွေရောရှိတယ
်ရှိရဆရာအားလုံးသူကဒီသူကြားနာစရာတွေအားလုံးကြားနာပြီးပြီဆိုရင်ဒါကတော့ငါတို့ကြားနာစရာတွေအားလုံးကြားနာပြီးပြီဆိုတော့မင်းတို့တည်တည်တိတ်တိုက်တဲ့ဒါတက်တည်အထောက်ထားကြီးလဲအကုန်ပြပြီးပြီအခုချိန်ကတော့ဒါမင်းတို့ရဲ့တာဝန်ဖြစ်သွားပြီဆိုတော့မင်းတို့ဂျူရာတွေအားလုံးဒီဂျူရီအခန်းထဲမှာစုဝေးပြီးတော့ဟိုဘယ်ပုံမှန်နဲ့တရားဒီပြစ်ဒဏ်ပြစ်မှုမြောက်လဲဆိုတာကိုဆွေးနွေးရတယ်။ဆိုတော့အဲ့ချိန်မှာတော့ကိုလိုချင်တဲ့ဒီအထောက်အထားပေါ့နော်ဒီတရားရုံးထွက်ဆိုချက်ဟိုတချို့ဟိုပါပေါ့နော်ဒီတက်တည်ဟိုဒီဗီဒီယိုဖိုင်တွေဘာတွေလိုချင်တာတွေကုန်တောင်းလို့ရပါတယ်သူတို့စီရနေလေ။ဒါပေမဲ့အဲ့ချိန်မှာတော့သူတို့ကဘာပြောထားလဲဆိုတော့အဲ့ချိန်မှာမင်းတို့အားလုံးအပြင်ကိုထွက်ခွင့်မရှိဘူး။အပြင်မှာလည်းရဲတယောက်စောင့်တယ်နော်ရဲအကြောင်းရဲအစောင့်ကြတယ်စောင့်နေတယ်နောက်တစ်ခုကဂျူရီတယောက်ထဲကဟိုအဆုံးစင်ပြောလိုက်ပြီဆိုရင်ဂျူရီတယောက်ကဂျူရာတယောက်ကဒီအိမ်သာသွားတယ်ဆိုရင်တော့မှအဲ့ချိန်မှာကျန်တဲ့သူတွေကဆွေးနွေးခွင့်မရှိဘူ
းဩ
ခဏ break ယူရတယ်ဆိုတော့ဒီဂျူရာ12ယောက်စုံတဲ့အချိန်မှာပါပဲသူတို့ကဆွေးနွေးရတယ်ဆိုတော့ဆွေးနွေးတဲ့အချိန်မှာလည်းတော်တော်ကကျွန်တော်ပြောသလိုပဲဒီပြစ်မှုမြောက်မမြောက်ဆိုတာကိုနောက်ဆုံးသိရမလားဒီနောက်ဆုံးအဆုံးသက်ဒီဆုံးဖြတ်ချက်ရအောင်တီအောင်ဆွေးနွေးရတာပေါ့နော
်ပထမပိုင်းကိုဒီပါပဲညှတာပြန်စီနော်ခုတွေ့ကြုံတွေကိုမြောက်ပြီးပွားတူပါတော့ဥပ္ပစီဖြစ်ပါလေကျွန်တော်တပောင်းပါမယ
်ဒီမိုကရေစီနိုင်ငံကြီးတွေမှာတရားစီရင်ရေးမှာတာမန်ပြည်သူတွေရဲ့ကဏ္ဍကိုပထမပိုင်းဖြစ်ဥတ္တမောင်တန်းဦးသိန်းစီနဲ့ဆွေးနွေးတုံ့တက်ပေးကြတာပါမကြခင်ဒုတိယပိုင်းနိုင်ဝဲမှာလည်းနောက်ပတ်စဉ်ခဏတွေဖြစ်တဲ့ အရှနိုင်ငံရေးဥရိယာဒီနဲ့သတင်းတွေကတူတာအစီအစဉ်တွေစတိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ကနေဇွန်လ8ရက်စနေညပိုင်းရေဒီယိုအစီအစဉ်တွေကိုမြမစံတော်ချိန်ည10နာရီအထိရုပ်တံကပါဆက်ပြီးတော့ပြောပြပေးနေပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် bumes@voanews.com bumes@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေတဆင့် message ကနေလည်းဆက်သွယ်လို့ရပါတယ်အခုဒုတိယပိုင်းတိုင်းဝက်ခတ်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လျာစီပါဥရူရာဒီနဲ့သတင်းတွေတဲ့ကတုဒ္ဒအစီအစဉ်တွေမလာခင်အာရှနိုင်ငံရဲ့အစီအစဉ်ပထမပါဒီတစ်ပတ်မှာတော့အိန္ဒိယကရွေးကောက်ပွဲနောက်ပါကစ္စတန်နဲ့တရုတ်နီးစပ်မှုနောက်တရုတ်ကိုဖိလစ်ပိုင်ပြည်သူတွေလန့်လာတာအပါအဝင်ကိုပြောထားပါတယ်အိန္ဒိယရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နရန္ဒရာမိုဒီဦးဆောင်တဲ့တပ်ပေါင်းစုကအနိုင်ရလိုက်ပါတယ်နောက်ပါကစ္စတန်ဝန်ကြီးချုပ်ရှီဘတ်ရှရက်ကတော့နိုင်ငံနှစ်နိုင်ငံပူးပေါင်းဆောင်ရွက်တွေတိုးမြှင့်ဖို့တရုတ်ပြည်ကိုသွားပါတယ်စစ်တမ်းတချို့ရဖိလစ်ပိုင်ပြည်သူအများစုကတရုတ်ဟာသူတို့ကိုအဓိကချိန်ချောက်နေသူလို့မြင်ပါတယ်ဒီကြောင်းတွေကိုစူးစီးပြီးကိုစော်မှုကျော်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အင်အားကြီးနိုင်ငံတစ်ခုဖြစ်လာနေတဲ့မြမအိန္ဒိယအိန္ဒိယနိုင်ငံပါဟိန္ဒူအမျိုးသားရေးဝါဒီလို့သတ်မှတ်ခံထားရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ BJP ပါတီဦးဆောင်တဲ့အမျိုးသားဒီမိုကရက်တစ်တပ်ပေါင်းစု NDA ကပြီးခဲ့တဲ့ရွေးကောက်ပွဲမှာတွတ်တော်ကိုယ်စားလှယ်စုစုပေါင်း293နေရာနဲ့အနိုင်ရရှိခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီဟာညွန်ပေါင်းအစိုးရဝန်ကြီးချုပ်အဖြစ်တတိယအကြိမ်မြောက်နောက်ထပ်9နှစ်သက်တမ်းကိုဦးဆောင်ခွင့်ထပ်ရသွားပါတယ်။ဝန်ကြီးချုပ်မိုဒီဦးဆောင်တဲ့ BJP ပါတီတစ်ခုတည်းကတော့လွတ်တော်ကိုယ်စားလှယ်240ပဲရပါတယ်။943နေရာရှိတဲ့ပြည်သူ့လွတ်တော်မှာအစိုးရဖွဲ့နိုင်ဖို့အနည်းဆုံးအမှတ်282နေရာလိုအပ်ပါတယ်။ NDA အနေနဲ့ညွန်ပေါင်းဖွဲ့ရမှာဖြစ်ပြီးဂျွန်လ9ရက်နေ့တုန်းကဝန်ကြီးချုပ်မိုဒီကိုတပ်ပေါင်းစုခေါင်းဆောင်အဖြစ်တင်မြှောက်လိုက်ပါတယ်။ဟိန္ဒူအမျိုးသားရေးလှုပ်ရှားမှုတွေတိတိတသားလှုပ်လာတဲ့ဝန်ကြီးချုပ်မိုဒီနဲ့သူ့ရဲ့ BJP ပါတီအပေါ်ဝေဖန်မှုတွေရှိလာပါတယ်။အရင်2019ခုနှစ်ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်303ဦးရရှိခဲ့ပြီးတပါတီတဲ့အစိုးရဖွဲ့ခဲ့ပေမဲ့အခု2024ခုနှစ်ရွေးကောက်ပွဲမှာလွတ်တော်နေရာ240ပဲရတဲ့အတွက်63နေရာရော့ကျသွားပါတယ်။ဒါကိုအားနည်းသွားတာလို့မြင်တာရှိသလိုမဟာမိတ်တွေကိုနေရာပေးပြီးအင်အားတိုးချဲ့လိုက်တာလို့မြင်တာလည်းရှိပါတယ်။ရာဟုဂန္ဓီဦးဆောင်တဲ့အဓိကအတိုက်အခံအိန္ဒိယအမျိုးသားကွန်ဂရက်ပါတီဦးဆောင်တဲ့INDIA အိန္ဒိယအမျိုးသားဖွံ့ဖြိုးတိုးတက်ရေးတပ်ပေါင်းစုကလွတ်တော်နေရာ232နေရာရရှိထားပြီးလွန်ခဲ့တဲ့2019ခုနှစ်ကထက်များလာပါတယ်။ကွန်ဂရက်ပါတီတစ်ခုတည်း2019ခုနှစ်က52နေရာရရှိခဲ့ရတာနဲ့2024ခုနှစ်မှာ69နေရာရရှိလာပါတယ်။ဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးလှုပ်ရှားမှုနဲ့လွတ်လပ်ခွင့်အပေါ်တင်းကျပ်လာတာတွေကြောင့်လူထုထောက်ခံမှုရော့ကျလာတယ်လို့သုံးသပ်တာရှိပါတယ်။အသက်45နှစ်အရွယ်စီးပွားရေးလုပ်ငန်းရှင် Annette Mohan Singh ကအခုလိုမြင်ပါတယ
်။ Modi is Modi. ठीक है. पढ़ाई है कि जो जितना अब तक का उनका मदामी
बोले Modi ကတော့ Modi ပါပဲ။ဒါပေမဲ့သူတန်းပြေကိုဥဆောင်ပြီးလုပ်ပုံကင်ပုံနေအရာဆိုရင်တော့သူဟာပြဿနာတွေနဲ့ရင်ဆိုင်ရမှာပါပဲ။အစိုးရကလည်းမဟာမိတ်ညွန်ပေါင်းဖြစ်ပါတယ်။သူအခက်အခဲတွေနဲ့ကြုံရမှာပါပဲ။အပြောင်းလဲတွေတော့မြင်ရမယ်ထင်ပါတယ်။
ဒါပေမဲ့ခန်းကြီး endorsement for international peace အဖွဲ့ကတောင်အာရှဆိုင်ရာညွှန်ကြားရေးမှူးမီလန်ဗနက်ရှိနာကတော့ဘယ်လိုပဲဖြစ်ဖြစ်မိုဒီနဲ့ BJP ပါတီဟာဥဆောင်တဲ့နေရာမှာရှိနေစေဖြစ်တယ်လို့ဆိုပါတယ
် and we're seeing a pretty dramatic underperformance but we shouldn't lose sight at the same time
လုံဆောင်မှုတွေကျဆင်းလာတာကိုတွေ့နေရပါတယ်ဒါပေမဲ့ BJP ပါတီဟာဥဆောင်မှုနေရာကိုရရှိထားပြီးသူ့ရဲ့မဟာမိတ်တွေကိုပါအုပ်ချုပ်ရေးထဲမှာပူးတွဲပါနိုင်အောင်လှုပ်ဆောင်ထားပါတယ်။သူ့ရဲ့အနေထားဟာအားနည်းသွားတာမဟုတ်ပါဘူး။လွန်ခဲ့တဲ့ဆယ်နှစ်ကထက်ပိုပြီးအင်အားကောင်းလာနေတဲ့အနေထားဖြစ်ပါတယ
်။ဝန်ကြီးချုပ်မိုဒီအနိုင်ရတာကိုအမေရိကန်ပြည်ထောင်စုရုရှားတရုတ်စတဲ့နိုင်ငံကြီးတွေအပါအဝင်နိုင်ငံအသီးသီးကထိကျူးဂုဏ်ပြုခဲ့ပါတယ်။လ
လာမယ့်သက်တမ်းအတွင်းဝန်ကြီးချုပ်မိုဒီဟာကာကွယ်ရေးကိစ္စတွေမှာအမေရိကန်နဲ့ပုံမူပူးပေါင်းလှုပ်ဆောင်နိုင်တယ်လို့အခက်ခတ်တချို့ကတော့တွက်ချက်ထားပါတယ်။အခုလိုအချိန်မှာပဲအိန္ဒိယရဲ့ပြိုင်ဘက်ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်ရှီဘရှရက်ဖာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ဇွန်လ9ရက်နေ့ကတရုတ်ပြည်ကိုရောက်ရှိသွားပါတယ်။သမရရှိကျင်းပင်ကကြိုဆိုခဲ့ပါတယ်
中国和巴基斯坦是山水相连的好邻居信义相交的
ပါကစ္စတန်ဟာအိန္ဒိယချင်းကောင်းညီအကိုကောင်းတွေဖြစ်ပါတယ်တရုတ်အနေနဲ့ပါကစ္စတန်ကိုရေရှည်လက်တွဲရမယ်မဟာဗျူဟာမြောက်မဟာမိတ်တွေအဖြစ်အမြဲမြင်ပါတယ်လို့တရုတ်သမရရှိကျင်းပင်ကပြောဆိုခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ရှီဘရှရက်ကလည်းသမရရှိကျင်းပင်ရဲ့ဦးဆောင်မှုကိုချီးကျူးပြောကြားခဲ့ပြီးBRI ကဘာပတ်လမ်းကြောင်းလိုအစီအစဉ်မျိုးတွေကနေတဆင့်ကဘာငိမ့်ချင်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလိုလားတဲ့ခေါင်းဆောင်အဖြစ်ချီးကျူးခဲ့ပါတယ်။ယထာလန်ကားလန်းနဲ့ရေနှက်စိတ်တွေအပါအဝင်ဘီလီယံ60ကျော်ဘိုးရှိတဲ့တရုတ်ပါကစ္စတန်စင်ကြံစီမံကိန်းကိုအကောင်အထည်ဖော်နေပါတယ်။ဝီဂါမွတ်စလင်တွေရှိတဲ့ကုန်းတင်ပိတ်တရုတ်ပြည်ရှင်ချမ်းပြည်နယ်ကနေပါကစ္စတန်ကိုယထာလန်ကားလန်းနေနဲ့ဖြတ်ပြီးအိန္ဒိယသမုတ်တရားတွေကပါကစ္စတန်ကဝါဒါရေနှက်စိတ်အထိစီမံကိန်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့ပိုင်တဲ့အငင်းပွားနေတဲ့ဖိလစ်ပိုင်နိုင်ငံမှာတော့တရုတ်ဟာဖိလစ်ပိုင်အတွက်အဓိကထိန်းချောင်းနေတဲ့နိုင်ငံအဖြစ်ဖိလစ်ပိုင်၄ဦးမှ၃ဦးကမြင်တယ်လို့ဇွန်လ9ရက်နေ့ကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှဖော်ပြပါတယ်။ OCTA သုတေသနအဖွဲ့ကစစ်တမ်းကောက်ယူရာမှာတုတ်ပြန်ဖြေဆိုသူ1200ကျော်တဲ့က86ရာခိုင်နှုန်းကတရုတ်ဟာအဓိကချင်းချောင်းနေတဲ့နိုင်ငံဖြစ်တယ်လို့ယူဆကြပါတယ်။ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်အရေးတွေအပါအဝင်အင်ဒိုပစ္စိဖိတ်ဒေသဟာရုရှား-ယူကရိန်း-အစ္စရေးပါလက်စတိုင်းစတဲ့အရေးတွေပြီးရင်ကမ္ဘာပေါ်မှာစစ်ရေးနိုင်ငံရေးတင်းမာမှုအများဆုံးရှိတဲ့ဒေသအဖြစ်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့လေ့လာသူတွေကရှုမြင်ထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။
အိန္ဒိယရွေးကောက်ပွဲနောက်ပါကစ္စတန်ရဲ့တရုတ်နီးစပ်မှုတရုတ်ကိုဖိလစ်ပိုင်ပြည်သူတွေလန့်လာတာအပါအဝင်ကိုကိုစော်မှုကျော်အာရှနိုင်ငံအစီအစဉ်မှာပြောပြပေးခဲ့တာပါအခုတော့လေယာစိုက်ပျိုးရေးစီးပွားရေးအစီအစဉ်မှာအခုဒီအစီအစဉ်မှာတော့ထိုင်းဘက်ကအဝယ်လိုက်လာလို့ပြည်တွင်းပြောင်းစေးမြင့်တက်နေပါတယ်ဒီသတင်းတွေပြင်တပတ်တွင်းလေယာထွက်ကုန်သီးနှံစေးအတက်ကြကရောဘယ်လိုရှိပါလဲဒီလေယာစီးပွားသတင်းတွေကိုစူးစိပြီးဖာမာတိုင်းစ်မီဒီယာကပြောပြပေးတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျွန်မမေစပယ်ကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ထိုင်းဘက်ကအဝယ်လိုက်နေလို့ပြောင်းစွေမြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်။ထိုင်းနိုင်ငံကဖေဖော်ဝါရီလကနေဩဂတ်စ်လအထိပြောင်းကိုအခွန်ကိလုခွင့်နဲ့တင်သွင်းခွင့်ပေးထားတဲ့အတွက်ဈေးကောင်းပေးပြီးအဝယ်လိုက်နေတာကြောင့်ပြောင်းစွေကမြင့်တက်နေတာဖြစ်ပါတယ်။ပြည်တွင်းဈေးကောင်းမှာပြီးခဲ့တဲ့မေလတတိယအပတ်ကပြောင်းတစ်ပိတ်သားကို1180ကျပ်ဈေးသာရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်သားကို1300နီးပါးအထိမြင့်တက်လာတယ်လို့ကုန်သွယ်တွေကပြောပါရယ်။လက်ရှိထိုင်းနိုင်ငံနဲ့အဓိကကုန်သွယ်ရေးလုပ်နေရတဲ့တာချီလိတ်မြို့မှာတော့ပြောင်းတစ်ကီလိုကိုထိုင်းဘတ်ငွေ6ဘတ်ကနေ 6.5 ဘတ်အထိပေါက်ဈေးရှိနေပါရယ်။တရုတ်နယ်စပ်မိုင်းလာဈေးကွက်မှာတော့ပြောင်း50ကီလိုတအိတ်ကိုတရုတ်ယွမ်ငွေ80ကနေ83ယွမ်၊ရှင်းရွှေဟော်ဘတ်မှာတော့ပြောင်း50ကီလိုတအိတ်ကိုတရုတ်ယွမ်ငွေ65ယွမ်ကနေ85ယွမ်ဝန်းကျင်အထိဈေးရရှိနေပါရယ်။ပြည်တွင်းက AEG ကုမ္ပဏီကတော့တောင်ကြီးအေးတာယာမှာပြောင်းတပိတ်တာကို1080ကျပ်၊ရန်ကုန်ရွှေပြည်သာစက်ယုံနဲ့ဒဂုံစိတ်ကန်းတို့မှာ1290ကျပ်၊ရန်ကုန်တီလဝါ IMDT စိတ်ကန်းမှာ1280ကျပ်ဈေးနဲ့ဝယ်ယူသွားမယ်လို့မေလ29ရက်နေ့ကထုတ်ပြန်ထားပါတယ်။လက်တလုံးမှာတော့တောင်သူတွေနဲ့ကုန်သည်တချို့ကဈေးမြင့်ဆုံးရောက်ရှိလာမယ့်အချိန်ကိုစောင့်ဆိုင်းနေကြတာကြောင့်ဈေးကွက်ထဲရောင်းချသူနည်းပါးနေတယ်လို့ဆိုပါတယ်။ပြည်တွင်းမှာပြောင်းလက်ကျန်အများအပြားရှိနေတာကြောင့်ပြောင်းစေးကောင်းတဲ့ချိန်မှာပြောင်းဆိုင်တောင်သူတွေထိခိုက်မှုမရှိအောင်အစာစက်ရုံတွေကဝယ်ယူထားတဲ့လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းဒုတိယဥက္ကဋ္ဌဦးတန်းစင်ထွန်းကအကြံပြုထားပါဗျ။အ
ုံတီးတံမှုမြေထုတ်ကုန်တွေကိုပြည်ပနိုင်ငံဈေးကွက်တင်ပို့နိုင်ဖို့ပြင်ဆင်နေပါဗျ။အုံတီးကိုတံမှုမြေထုတ်ကုန်တွေနဲ့ထုတ်လုပ်ပြီးပ ြင်တွင်ဈေးကွက်တော်မှာကပြင်ပနိုင်ငံတွေကိုပါတင်ပို့ရောင်းချနိုင်မယ်ဆိုရင်ဈေးကွက်ပူကျင်ပြင်လာမယ်လို့အုံဒီရောင်းဝယ်ရေးလောက်ကင်သူတွေကဆိုပါတယ်။ဒါကြောင့်အုံဒီကိုကုန်ကျင်းဖြစ်အလုံးလိုက်ပြင်ပတင်ပို့ခြင်းတဲ့တမူမြင့်ထုတ်ကုန်ဖြစ်ကုန်ချောထောက်လုံးနိုင်ဖို့ပြင်ဆင်နေတယ်လို့ရန်ကုန်မြို့ကအုံဒီရောင်းဝယ်ရေးလောက်ကင်သူကိုဝင်းကပြောပါတယ်။လက်ရှိမှာတော့အုံဒီအရေးကိုပြင်တွင်မလုံးငယ်တွေကအဓိကဝယ်ယူအတုံးယူကြသလိုအုတ်တီအမှုကိုတော့အရေးတောက်နေနဲ့ရောင်းချကြပါလေရိုးရနဲ့ကိုကွယ်တူတွေအတုံးယူတဲ့ဆွဲအုံနဲ့ကတော့ဝယ်အုံတီရောင်းချမှုဈေးကွက်လည်းရှိနေပါလေကုံချုံထောက်လုံးမှုအနေနဲ့အုံတီရေခဲမုတ်အုံစိမ့်ဂျယ်လီအုံစီအုံနုမုတ်အုံတီချူချင်းနဲ့ရေချိုးဆက်ပြာအုံခုံမီတွေစားတာတွေကိုထောက်လုံးနေပေမဲ့ဈေးကွက်ရရှိမှုနဲ့ပါနေရလို့စိုက်ပျိုးသူတွေနဲ့ကုန်တယ်တွေကပြောဆိုကြပါတယ်။လက်ရှိပြင်တွင်ဈေးကွက်မှာအုံဒီတလုံးကို900ကနေ2000ကျပ်ထိပေါင်ဈေးရှိနေပြီး2022 23ဘဏ္ဍာနေ့ကပြင်ပကိုအုံဒီလုံးလိုက်တန်ချိန်300ကျော်တင်ပို့မှုကနေအမေရိကန်ဒေါ်လာ3.38တန်ကျော်ရရှိခဲ့တယ်လို့စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနရဲ့ကုန်သွယ်မှုစီရင်ရေးမှဖော်ပြထားပါတယ်။
ပြပဝယ်လိုအားရှိနေပေမဲ့မြေဘဲစင်းနှုံးတွေကျဆင်းနေပါတယ်။မြမမြေဘဲကပြပဝယ်လိုအားရှိနေပေမဲ့ပြည်တွင်းဈေးကွက်မှာတော့ဈေးကျဆင်းနေတယ်လို့ပဲကုံတယ်တွေကပြောပါတယ်။ဒေါ်လာဈေးပြန်လဲကျဆင်းမှုနဲ့အတူပြည်တွင်းမြေဘဲဈေးကွက်ပါလိုက်ပါကျဆင်းလာတာဖြစ်ပြီးဈေးကျပေမဲ့ဝယ်လိုအားကတော့ရှိနေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့မေလနောက်ဆုံးအပတ်ကပြည်တွင်းဈေးကွက်မှာမြေဘဲအနီလုံးစံနဲ့မြေဘဲအဖြူလုံးစံတစ်ပိတ်သားကို8000ကျပ်ဝန်းကျင်ဈေးရှိခဲ့ရာကနေဇွန်လ5ရက်နေ့မှာတော့တစ်ပိတ်သားကို9100ကနေ9300ကျပ်ထိကျဆင်းသွားတာဖြစ်ပါတယ
်။ဟိုကတော့ကြာအကြောင်းဆက်တယ်။အဆောင်လေးဒီရောက်တော့ပြုတ်ပြေးပြန်ပြီးတော့ကျောင်းဆက်။ဟိုတော့ဆုံးတော့ဆုံးတိခတ်တော့ဒီတော့တော့ဆောင်းလာချက်ကြီး။ဒီတော့ဆိုရင်လည်းလည်းဒီစာလာညိုးလို့ရအောင်။အဲ့တော့သိတဲ့ကနေ။ကျွန်တော်တို့ဒီမှာကဒီကားတော့လုပ်ငန်းတို့ကိုစားသုံးမှုတွေနဲ့ဆောင်းလာချက်
အခုနှစ်မှာပြပကိုမြေဘဲတင်ပို့မှုရောကျခဲ့တာကြောင့်တောင်သူလောင်သမားတွေနဲ့ကုန်တယ်တွေလက်ထဲမှာမြေဘဲလက်ကျန်တွေရှိနေပါတယ်ဈေးကျနေတာကြောင့်မြေဘဲတူလောင်ထားသူတွေကထုတ်မရောင်းပဲဈေးအတက်ကိုထပ်မံဆောင်ဆိုင်နေတဲ့အတွက်ဈေးကွက်ထဲရောင်းသူနေပါသွားပြီးကုန်ကြိမ်အပြစ်ဝယ်ယူလို့မရတဲ့အခြေအနေတွေလည်းရှိနေတယ်လို့ကုန်တယ်တွေကပြောပါတယ်
ဟိုခွဲတာမခွဲတာလားဒီလိုခွဲတာကိုကြောင်းတော့ညီမအစ်ကိုအပေါ်မှာထွက်နေကြောင်းကျွန်တော်ကုန်တယ်လည်းဓမ္မလက်ကျန်နေ
ညီမနိုင်ငံမှာမြေပဲကိုမကွေးတိုင်းစကိုင်းတိုင်းမန္တလေးတိုင်းတို့မှာအများဆုံးစိုက်ပျိုးပြီးပဲခူးတိုင်းနဲ့ဒေသတချို့မှာလည်းစိုက်ပျိုးကြပါတယ်လာမယ့်ဩဂတ်လမှာတော့မြေပဲအစ်စ်တွေစတင်ထွက်ရှိမှာဖြစ်ပါတယ်မြေပဲအစ်စ်ပေါ်ချိန်မှာတော့တရုတ်ဈေးကွက်အခြေအနေပေါ်လိုက်ပြီးဈေးကွက်ပြောင်းလဲဖြစ်လာနိုင်တယ်လို့ကုန်တယ်တွေကခန့်မှန်းထားပါတယ်
အခုစပီးမေလ28ရက်နေ့ကနေဇွန်လ4ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ခြင်းဖြစ်သွားတယ်။နေရာထွက်ကုန်တည်နေစဉ်တွေကိုပြောပြပေးချင်ပါသေးတယ်။ရွှေဘိုပေါ်ဆန်ကဈေးကွက်ထဲအဝင်နေနေရာကြောင့်တအိကိုအမျိုးသားလိုက်1000ကနေ2000ကျပ်ကြားဈေးထက်မှမြင့်တက်လာတယ်လို့ဆန်ကုန်သေးတွေကပြောပါသေးတယ်။ရွှေဘိုထိုက်ဆထူးထူးရှဲက24ပြည်တအိကိုလက်လီဈေး38,400ကျပ်ရွှေဘိုထူးရှဲကတအိကို38,000ကျက်နဲ့အီယာရွှေဘိုရှဲက36,400ကျက်အတူတူဈေးရှိနေပါတယ်ဆန်ချောတဲ့ဆန်ချမ်းဝီစားသုံးမှုပိုများလာတယ်လို့ကုန်တယ်တွေကပြောပါတယ်ရန်ကုန်လက်လီဈေးကွက်မှာတော့ဆန်ချမ်းမျိုးစားဖြစ်တဲ့ဇီယာရှဲအစ်စ်က24ပြည်108ပေါင်တအိကို96,000ကျက်ဆင်းတွယ်ထူးရှဲက32,000ကျက်နဲ့ညောင်မြမနောဒုက္ခရှိက34,000ကျပ်အတီးဒီပေါက်ဈေးရှိနေပါတယ
်အခြေခံလူတန်းသားတွေစားသုံးမှုများတဲ့စားအုပ်စီဈေးကလည်းဒေါ်လာငွေလဲနှုန်းနဲ့အပြိုင်ဈေးမြင့်တက်နေပါတယ်ရန်ကုန်လက်လီဈေးကွက်ထဲမှာစားအုပ်စီတစ်ပိတ်သားကို8300ကနေ8900ကျပ်ထိပေါက်ဈေးရှိနေပါတယ်စားအုပ်စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကတတ်မှတ်တဲ့အခြေခံလက္ခဏာရည်ညွှန်းဈေးကလည်းမေလပထမအပတ်ကတစ်ပိတ်သားကို9345ကျပ်ရှိပြီးပြီးခဲ့တဲ့အပတ်ကထက်တပိတ်တာကို85ကျပ်ဈေးမြင့်တက်လာပါတယ
်စဖိုချောင်းတီးနယ်ဖြစ်တဲ့ကျစ်သူဖြူကျူကုတ်ကလည်းဈေးအသက်ပဲမှာပဲဆက်ရှိနေပါတယ် ရန်ကုန်ပြည်နယ်စည်းကွက်မှာဇွန်လ၄ရက်နေ့ကကျက်တူချူချူကုတ်ရှေ့တပိတ်တာကိုတထောင်တထောက်ခုနေရာကနေတထောင်တထောက်ကျက်ကြားဈေးရှိနေပြီးတပတ်တွင်၄ရက်ကျက်ဈေးမြေတလာပါတယ်ကျက်တူချူရှန်ကတော့တပိတ်တာကိုတထောင်ကနေတထောင်တထောက်ကျက်ကြားပေါက်ဈေးရှိနေပြီးဈေးငွေနေပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်စည်းနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
ထိုင်းဘက်ကအဝယ်လိုက်တာလို့ပြည်တွင်းပြောင်းစည်းကွက်မြင့်တက်နေတာအပါအဝင်ကိုဖာမာတိုင်းစ်မီဒီယာအဖွဲ့ကပြောပြပေးခဲ့တာပါအခုတော့ဥတုရာသီနယ်နာကက်အစည်းအဝေးမှာဒီတစ်ပတ်မှာကမ္ဘာပတ်ဝန်းကျင်နေ့သတိပေးချက်ကိုပြောထားပါတယ် 2024年6月6日，老大呢，阿伦尼尼比罗嘞，苏拉阿耶，噶巴巴文金，听听你嘛，喂，WMO啊，特地飞来打过，那浪，飘飘，飞吧，我看见。No
country can solve the climate crisis in isolation. This is an all-in moment.
乌杜亚的家代古，南安的库代呢，提醒了我们亚娃，阿龙苏邦罗干亚马皮巴嘞。 ကဘာတဝန်းလုံးအပူတပြင်းလိုအပ်နေတဲ့ယုံကြည်မှုဒီဆောင်ရည်အဖြေရှာရည်နဲ့ပူပေါင်းဆောင်ရွက်လိုစိတ်ထက်တန်လာအောင်ဦးလမ်းမကကအာသွန်ခွန်ဆိုင်ဆောင်ရွက်နေပါတယ်။ဈေးကင်းလုံးညုံပြီးပုံမူတန်ရှင်းတဲ့ကဘာကြီးဖြစ်အောင်ဆောင်ရွက်နေကြတဲ့လူငယ်တွေအရက်ဖက်အဖွဲ့အစည်းတွေမြို့ရွာတွေစီးပွားရေးလုပ်ငန်းရှင်တွေကိုလည်းကျေးဇူးတင်ပါတယ်။ဒီလိုလှုပ်ရှားနေသူတွေဟာတမိုင်းမှာမှန်
ဒါကတော့ကျွန်လာ9ရက်နေမှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိုင်တဲ့ရင်းနေမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မိန့်ခွန်ထက်ကကောင်းလို့ချက်တချို့ပါတဘာဝပတ်ဝန်းကျင်ထိုင်တဲ့ရင်းနေဥဒုယာတိပြောင်းလဲမှုထိန်ချုပ်ရေးဆောင်ရွက်နေကြတဲ့လူငယ်လူရွယ်တွေနဲ့စီးပွားရေးလုပ်ငန်းတွေကို ကုလအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကဂျေဇူးတင်စကားပြောကြားခဲ့တာဖြစ်သလိုဖလော်ရင်တန်းဝတ်တွေထုတ်လုပ်နေကြတဲ့စွန့်ရင်လုပ်ငန်းရှင်တွေကိုလည်းပြန်ပြည့်မြဲစွန့်ရင်ဖက်ထိရောက်စွာရင်းနှီးမြှုပ်နှံကြဖို့သူတို့ရဲ့အကြိုးအမျှတွေနဲ့ကာဗွန်တန်းဝတ်ထုတ်လုပ်မှုအပေါ်ထိရောက်စွာအခွန်ကောက်ခံဖို့လည်းတိုက်တွန်းလိုဆိုသွားတာပါလက်ရှိရာသီဥတုဟာချစ်ပင်ပွိုင်းဆိုတဲ့နောက်ပြ ရှင်တွေကအစဉ်တစိုက်သတိပေးလာတာပါ2023ခုနှစ်ကတော့စစ်မှုခေတ်ဦးကာလကရှိခဲ့တဲ့ပြည်မြအပူချိန်ထက်တက်တမလေးဒီဂရီဆဲလ်စီယပ်အထိအပူချိန်တွေတက်လာတဲ့အပူဆုံးနဲ့လည်းဖြစ်ပါတယ်။ဒါပေမဲ့လည်းလာမယ့်9နှစ်အတွင်းထပ်တိုးလာမယ့်အပူချိန်က2023ခုနှစ်ရဲ့စံချိန်ကိုချိုးဖို့တိကျသလောက်ရှိနေပြီလို့ကမ္ဘာပတ်ဝန်းကျင်ထင်းနေရင်းနေမှာထုတ်ပြန်လိုက်တဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO ရဲ့အစီအခံစာမှာဖော်ပြထားပါတယ်။လက်ထောက်အတွင်းရေးမှူးချုပ်ကိုဘဲရက်ကအခုလိုပြောပါတယ
်။ It is with some concern.that we at the WMO
ကဘာရည်ဦးရဲ့အနေထားအနည်းရောဆိုးရဲ့အဆင့်ကိုရောက်နေပြီဆိုတာကျမတို့ထပ်ပြီးတော့သတိပေးပါတယ်ကုလအတွေ့အမှုချုပ်ပြောသလိုပါပဲဥရုရာသီနဲ့ပတ်သက်ပြီးအရေးကြီးဆုံးအချိန်ကိုတကယ်ပဲရောက်ရှိနေပါပြီနောက်9နှစ်ရဲ့အပူချိန်ကြိုတင်ခန့်မှန်းချက်တွေကိုကျမတို့ရဲ့အစီရင်ခံစာမှာဖော်ပြပေးထားပါတယ်2024ကနေ2028ခုနှစ်အတွင်းစံချိန်တင်အပူဆုံးနှစ်ဖြစ်လာနိုင်ခြေက10ရေးမှ9ရေးလောက်ရှိပါတယ်မှတ်တမ်းတည်ခဲ့သမျှအပူဆုံးဆိုတဲ့2023ခုနှစ်ကထက်တောင်မှပိုပြီးတော့ပူပါလိမ့်မယ်
။ကမ္ဘာမှာရေကဲသူတွေဒုတိယအများဆုံးရှိတဲ့ Greenland ကျွန်းကရေကဲလော်တွေလည်းအပူချိန်တိုးလာတာနဲ့အမျှအချိန်အဟုန်နဲ့အရေးပျော်ဆင်းလာနေတဲ့အတွက်အာတိတ်ဆက်ပိုင်းမှာနင်းတုကင်မဲ့တဲ့နေရာတွေနဲ့ကျွန်းဝအနိုင်ခြေမျိုးတောင်ရှိနေပါပြီ။ဝေယောဆုံးကနင်းတုတွေအရေးပျော်ဆင်းလာတဲ့အခါကမ္ဘာပင်လယ်သမုဒ္ဒရာရင်းမြစ်နာပြင်တည်တည်တသာမြင့်တက်လာနိုင်ပြီးအတ္တန်တိတ်သမုဒ္ဒရာကံယူရံပေါ်တည်အောင်နိုင်ခြင်းရှိနေတဲ့အပြင်ကမ္ဘာမိုးလေဝသပုံစံကိုပါထိခိုက်လာနိုင်ပါတယ်။ကမ္ဘာအပူချိန်ပုံမမြင့်တက်လာတဲ့အတွက်အနာတိကတိုက်ကရေကဲတူအကြီးပြောမှုနှုန်းဟာလည်းတိတိတသာတိုးလာပါတယ်။ဂျွန်လဆမ်းမိုင်မှာပဲပင်လယ်ရေမြင့်တက်မှုကြောင့်ကရေဘီယံပင်လယ်ပြတဲ့ကဂါဒီဆက်ဒုကျွန်းတစ်ခုလုံးရေမြုပ်ကုန်တဲ့အတွက်ဂျွန်းနယ်ပြည်သူအလုံးနေရာဆွန့်ခွာခဲ့ရပါတယ်။ပနမအနာပိုင်တွေကလူဦးရေ1400လောက်ကိုနေရာသစ်စီပြောင်းရွှေ့အခြေချပေးခဲ့ရတာပါဥသူရာသီပြောင်းလဲမှုကြောင့်ကျွန်းတစ်ခုလုံးကပြည်သူတွေကိုနေရာပြောင်းရွှေ့ပေးရတာလက်တင်အမေရိကတိုက်မှာတော့ဒါပထမဆုံးဖြစ်ရဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ကျွန်းသားတယောက်ကလည်းသူ့ရဲ့အခြေအနေကိုအခုလိုပြောပါတယ်
December la so yin di ye re tet la ba de chano ro atwet do da ga pou man a che ni ba be ka ba apu chein myet tet mu ga le khu naw pai po bi pyin tan la ba de chano ro phan si sa taw ni ja yin ni tatwa de le pyaok goun ba de ka ba apu chein myet tet mu de chao အခုလိုဖြစ်လာတဲ့ဆိုတာကျွန်းသူကျွန်းသားတွေလည်းသိလာကြပါပြီ။ဒါကြောင့်လဲမတက်တာလွန်းလို့ကျွန်းကနေစွန့်ခွာခဲ့ရတာပါ
။ပင်လယ်ကမ်းရိုးတားတစ်လျှောက်ကပင်လယ်ရေအောက်ရောက်လာတဲ့မြို့ဝါတွေဟာလည်းကမ္ဘာတစ်ဝှမ်းမှာအများအပြားရှိနေပါတယ်။လက်တင်အမေရိကနဲ့ကရေဘီယံပင်လယ်ကွေ့တစ်လျှောက်မြေနိမ်ပိုင်းတွေပြည်သူ40သန်းလောက်ရှိပြီးတော့ရေကြီးရေလျှံတာဟာရီကိန်းမုန်တိုင်းတွေမကြာခဏဝင်တိုက်တာစတဲ့သဘာဝဘေးနဲ့ပုံမရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အရေးပါလာတဲ့ဇီဝကေရစနစ်ကောင်းကြီးတွေရှိရာအမေဇုန်တောကြီးထံမှာလဲမိုးခေါင်ရေရှာရာတွေပိုအဖြစ်များလာပြီးရေကြီးရေရှမ်းပြီးဆိုရင်လဲပိုပြင်းထန်လာပြီးတော့တစ်တောတွေလဲဆက်ပြီးတော့ပြုံတီလာနေပါတယ်။တဟာသဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ကမ္ဘာပုံနှိမ်မှုဒဏ်ကိုအမေဇုန်တစ်တောကြီးလဲအရင်တုန်းကလိုတောက်မခံနိုင်တော့တဲ့လက္ခဏာတွေဖြစ်ပါတယ်။2015ခုနှစ်မှာနိုင်ငံဆောင်လက်မှတ်ထိုးထားတဲ့ပါရီသဘောတူညီမှုမှာတော့ကမ္ဘာရာသီဥတုကိုထိန်းညင်းနိုင်အောင်လို့ဆက်မှုခေဥကာလအပူချိန်ထဲ 1.5 ဒီဂရီကျော်မသွားအောင်ဆောင်ရွက်ဖို့ကတိပြုလက်မှတ်ရေးထိုးထားတာပါပြီးခဲ့တဲ့ဆန္ဒလတာကာလတစ်လျှောက်လုံးကမ္ဘာအပူချိန်တွေဆက်တက်အမြင့်ဆုံးကိုရောက်နေပြီးဆက်မှုခေဥကာလကထက်ဖြန်းမြ 1.63 ဒီဂရီအထိမြင့်တက်ခဲ့တာပါ El Niño အပူလမ်းကြောင့်လဲပစိဖိတ်သမုဒ္ဒရာရေမျက်နှာပြင်တွေပူနွေးလာတဲ့အတွက်ကမ္ဘာအပူချိန်တစ်ဖန်မြင့်တက်ခဲ့ရပါတယ်သူ့ရဲ့အကျိုးဆက်နောက်တစ်ခုကလဲရေနေသတ္တဝါတွေပေါက်ပွားရှင်သန်ရာတနာကြောက်တန်းကြီးတွေတည်ဆုံလာတာဖြစ်ပါတယ်။ဒီနေ့တခြားပုံမပြင်းထန်ဆိုးဝါးလာတဲ့ဥတုရသည်ပြောင်းလဲမှုကိုလူတွေပိုးပြီးတော့သတိပြုမိလာအောင်လို့ကမ္ဘာပတ်ဝန်းကျင်ထိုင်းနေရင်းနေမှာကမ္ဘာနိုင်ငံဆောင်ကလူတွေစုပေါင်းပြီးပလတ်စတစ်အမိုက်ကောက်တာအပင်တွေစိုက်တာအပြင်အသိပညာပေးအခမ်းအနားတွေကျင်းပပြီးတော့ဆင်နွှဲခဲ့ကြပါတယ်။ကျွန်မနာမပ
ါကမ္ဘာပတ်ဝန်းကျင်နဲ့သတိပေးချက်ကိုနားလည်ပြပြပေးခဲ့တာပါ။အခုတော့သတင်းတွေကသုတအစီအစဉ်မှာကမ္ဘာနိုင်ငံတွေရဲ့ငွေကြေးတန်ဖိုးအမျိုးမျိုးကိုပြောထားပါဗျ။နေစဉ်နေထိုင်မှုရောင်းဝယ်ဖောက်ကားမှုကုန်သွယ်မှုတွေမှာအဓိကကျအရေးပါတဲ့ငွေကြေးတန်ဖိုးကတနိုင်ငံနဲ့တနိုင်ငံမတူရပါဘူး။ဘယ်နိုင်ငံတွေရဲ့ငွေကြေးကအခိုင်အမာဆုံးတန်ဖိုးအရှိဆုံးလဲဆိုတာကိုမန်းညိုညိုလင်းပြပြပေးပါဦးခင်ဗျာ။
ငွေကြေးဆိုတာကလူသားတွေအတွက်အရေးပါတဲ့အကြောင်းအရာတစ်ခုပါပဲ။ကမ္ဘာနိုင်ငံတိုင်းမှာကလည်းနိုင်ငံအလိုက်သတ်မှတ်ထုတ်လုပ်ထားတဲ့ငွေကြေးဆိုတာတွေရှိနေတာပါ။နိုင်ငံတွေအနေနဲ့ငွေကြေးတွေသတ်မှတ်ထုတ်လုပ်လိုက်တဲ့အခါနိုင်ငံတစ်ခုနဲ့တစ်ခုရဲ့ငွေကြေးတန်ဖိုးတွေကတော့တူညီနေကြတာမဟုတ်ပါဘူး။ဥပမာရွှေတစ်ဂရမ်ကိုအမေရိကန် $85 နဲ့ဝယ်နိုင်တဲ့အချိန်မှာထိုင်းဘတ်နဲ့ဆိုရင် $2,900 ကျော်ပေးရတာမျိုးပါ။ဒီလိုမတူညီတဲ့ငွေကြေးတန်ဖိုးတွေကိုလေ့လာကြည့်တဲ့အခါ2024ခုနှစ်ထဲကမ္ဘာပေါ်မှာငွေကြေးတန်ဖိုးအရှိဆုံး10နိုင်ငံကို Forbes ဆိုတဲ့စီးပွားရေးမဂ္ဂဇင်းကြီးရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီအချက်လက်တွေအရတော့ငွေကြေးခိုင်မာမှုအရှိဆုံးနဲ့တန်ဖိုးအကြီးဆုံးကကူဝိတ်နိုင်ငံရဲ့ကူဝိတ်ဒိုင်နာဖြစ်ပါတယ်။ပါရှန်ပင်လယ်ကွေ့ဆော်ရီအာရေဗျနဲ့အီရတ်နှစ်နိုင်ငံကြားမှာရှိတဲ့ကူဝိတ်နိုင်ငံဟာရေနံကြွယ်ဝတဲ့နိုင်ငံတစ်ခုဖြစ်တာနဲ့အညီချမ်းသာကြွယ်ဝတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ကူဝိတ်ဒိုင်နာတဒိုင်နာရဲ့တန်ဖိုးကအမေရိကန်ဒေါ်လာ$3ခွဲဝန်းကျင်လောက်နဲ့ညီမျှတာပါ။ကမ္ဘာမှာခိုင်မာမှုအရှိဆုံးငွေကြေးတစ်ခုပဲဖြစ်ပါတယ်။ဒုတိယငွေတန်ဖိုးအရှိဆုံးငွေကြေးကတော့ဘာရိန်းနိုင်ငံရဲ့ဘာရိန်းဒိုင်နာပါ။ဘာရိန်းနိုင်ငံကလည်းကူဝိတ်နိုင်ငံလိုပဲရေနံကြွယ်ဝတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။သူ့ငွေတန်ဖိုးကတော့ဘာရိန်းတဒိုင်နာကိုအမေရိကန် $2.65 ဝန်းကျင်ရှိပါတယ်။တတိယတန်ဖိုးအမြင့်ဆုံးငွေကြေးကအိုမန်ရီယယ်ပါ။အာရဗျကျွန်းဆွယ်က UAE နဲ့ယေမန်နိုင်ငံသားမှရှိတဲ့အိုမန်နိုင်ငံရဲ့ငွေကြေးတရီယယ်ကအမေရိကန်ဒေါ်လာ $2.60ဝန်းကျင်မှရှိပါတယ်။ဂျော်ဒန်နိုင်ငံရဲ့ဒိုင်နာကတော့ဒဒိုင်နာကိုအမေရိကန်ဒေါ်လာနဲ့41စင်ရှိပြီးကမ္ဘာမှာတန်ဖိုးအရှိဆုံးငွေကြေးတွေရဲ့အဆင့်၄နေရာမှရှိပါတယ်။ကမ္ဘာအဆင့်၅နေရာမှလက်ရှိရှိနေတဲ့ငွေကြေးကတော့ဗြိတိန်ပေါင်ဖြစ်ပါတယ်။ဗြိတိန်ပေါင်တစ်ပေါင်ကအမေရိကန်ဒေါ်လာ$1.44တန်ဖိုးရှိတာပါ။
ဒါအပြင်ကေမန်အိုင်လန်ဒေါ်လာဂျီပရော်တာပေါင်းဆွစ်ဖရန့်နဲ့ယူရိုငွေကြေးတွေကလည်းအမေရိကန်ဒေါ်လာထက်ငွေကြေးလဲလှယ်နှုန်းမြင့်ပြီးငွေကြေးတန်ဖိုးအမြင့်ဆုံး10နိုင်ငံစီးရင်မှာပါရှိတာပါကမ္ဘာနေရာအနှံ့အပြားမှာဘုံငွေကြေးတပွဲအသုံးများဆုံးဖြစ်တဲ့အမေရိကန်ဒေါ်လာကတော့ခိုင်မာမှုနဲ့တန်ဖိုးအမြင့်ဆုံးအဆင့်10နေရာမှာရှိနေတာပါအရှိတောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့စင်ကာပူဒေါ်လာကတန်ဖိုးအမြင့်ဆုံးဖြစ်ပါတယ်အမေရိကန်ဒေါ်လာကိုစင်ကာပူဒေါ်လာကွဲရှိပါတယ်ငွေကြေးခိုင်မာမှုနဲ့တန်ဖိုးရှိမှုအရှိဆုံးနိုင်ငံအများစုကရင်းနှံကြွယ်ဝပြီးစီးပွားရေးကောင်းမွန်တဲ့နိုင်ငံတွေအဖြစ်မြင်နိုင်ပေမဲ့ငွေကြေးတန်ဖိုးနဲ့ခိုင်မာမှုကသဘာဝတရားစတာနဲ့စီးပွားရေးတစ်ခုတည်းပေါ်မှာတည်းမူတည်တာမဟုတ်ဘဲနိုင်ငံရဲ့နိုင်ငံရေးလူမှုရေးတရားဥပဒေစိုးမိုးရေးစတဲ့အချက်တွေလည်းပါဝင်တယ်လို့လေ့လာသုံးသပ်သူတွေကဆိုကြပါတယ်။ကမ္ဘာတန်ဖိုးအနေနဲ့ငွေကြေးတွေကိုကြည့်မယ်ဆိုရင်တော့နျူကလ িয়ার အရေးနဲ့နိုင်ငံတချို့ရဲ့စီးပွားရေးပိတ်ပင်မှုတွေကြုံတွေ့နေရတဲ့အီရန်နိုင်ငံဖြစ်ပါတယ်။လက်တလုံးငွေကြေးလဲလှယ်မှုဈေးနှုန်းတွေအရတော့အမေရိကန်ဒေါ်လာမှာအီရန်ငွေကြေးဖြစ်တဲ့အီရန်ရီယယ်42,000ကျော်ဝန်းကျင်ရှိပါတယ်။ဒုတိယငွေကြေးတန်ဖိုးအနေအဆုံကတော့ဗီယက်နမ်နိုင်ငံရဲ့ဗီယက်နမ်ဒေါင်းဖြစ်ပါတယ်။အမေရိကန်ဒေါ်လာကို25,400ကျော်ရှိပါတယ်။ငွေကြေးတန်ဖိုးအနေအဆုံအဆင့်သုံးနေရာမှာကဆီယာရာလီယွန်နိုင်ငံမှာအမေရိကန်ဒေါ်လာက25,400ကျော်ဆီယာရာလီယွန်ရှိပါတယ်။လာအိုနိုင်ငံရဲ့ငွေကြေးလာအိုကိပ်ကတော့အမေရိကန်ဒေါ်လာကို21,500ကျော်တန်ဖိုးရှိပြီးငွေကြေးအနှိမ့်ဆုံးအဆင့်၄နေရာမှာရှိပါတယ်။အဆင့်၅နေရာမှာရှိနေတာကအင်ဒိုနီးရှားရူပီယာပါ။အမေရိကန်ဒေါ်လာကို16,300နီးပါးရှိပါတယ်။အဲ့ဒီနိုင်ငံတွေလိုပဲဥစ်ဘက်ကစ္စတန်၊ဂီနီ၊ပါရာဂွေး၊ကမ္ဘောဒီးယားနဲ့ယူဂန်ဒါနိုင်ငံတွေကငွေကြေးတွေကလည်းငွေတန်ဖိုးအနှိမ့်ဆုံးစနေငန်စီနေမှာရှိနေပါရှင
်ကမ္ဘာနိုင်ငံတွေရဲ့ငွေကြေးတန်ဖိုးအမျိုးမျိုးကိုမညိုလင်ပြပြပေးခဲ့တာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့စနေညစီစဉ်နေဆုံးမသက်ခင်သတင်းချင်းချုပ်မခင်ပြည့်ထွေပြပြပေးပါအောင်ခင်ဗျာ
ပြည်ထောင်နိုင်ငံကိုနိုင်ငံတော်ခီးစဉ်စတင်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမဟာမိတ်နိုင်ငံတွေအတူစီးလုံးရင်အာဏာရှင်တွေကိုတွန်းလိုက်နိုင်တဲ့ဆိုတာကိုဒုတိယကမ္ဘာစစ်ပွဲမှာမဟာမိတ်တွေဘက်ကနာစီဂျာမနီတွေကိုအောင်းနိုင်ခဲ့တာနဲ့ဥပမာပေးပြောကြားသွားခဲ့ပါတယ်အာရှပစိဖိတ်ဒေသအပါအဝင်ကမ္ဘာဒေသတွေမှာအမေရိကန်နဲ့ပြင်သစ်အတူလက်တွဲပြီးလုံခြုံတိုးတက်အောင်ပံ့ပိုးပေးနေတယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံပြီးပူးတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ကပြောကြားသွားပါတယ်ဒီရေကန်တက်စစ်ပွဲစတင်ခဲ့တာအနည်း80ပြည့်တဲ့အခါအတွက်သမ္မတဘိုင်ဒန်ပုံမှန်လေးကပြင်သစ်ကိုရောက်လာတာဖြစ်ပါတယ်ဒီနေ့မှမှတရားဝင်နိုင်ငံတော်ခီးစဉ်စတင်တဲ့အမေရိကန်သမ္မတနဲ့သမ္မတကိုယ်တော်တို့ကပြင်သစ်သမ္မတနဲ့သမ္မတကိုယ်တော်တို့ကအညတရစစ်တီတွေအတွက်ဂုဏ်ပြုထားတဲ့ပါရီမြို့လေကအထင်ကရနေရာမှာကျူးစုခဲ့ကြတာဖြစ်ပါတယ်ရှင်2023အောက်တိုဘာ9ရက်တိုက်ခိုက်မှုအတွင်းမှာဟာမတ်စ်တွေကတစ္ဆာကန်လို့ဖမ်းဆီးခေါ်ဆောင်သွားတဲ့လူတွေက4ဦးကိုပြန်လည်ကယ်တင်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပြောပါရယ်ဒီကယ်တင်ခဲ့တဲ့လူ4ယောက်ကတော့အသက်25နှစ်အရွယ်နိုရာအာဂမနီ22နှစ်အရွယ်အယ်မိုမီယာဂျန်28နှစ်အရွယ်အန်ဒရီကူစလဖ်နဲ့အသက်40အရွယ်ဆလိုမီဇစ်တို့ဖြစ်ပြီးတော့နူဇရက်ဒုက္ခသည်စခန်းထဲကိုနေကင်းဘက်အထူးစစ်ဆင်ရေးနဲ့ဝင်ရောက်ဆင်းနေတဲ့အချိန်မှာကယ်တင်နိုင်ခဲ့တာလို့အစ္စရေးစစ်တပ်ကပြောပါရယ်နူဇရက်စခန်းအတွင်းမှာအချက်ချကြတဲ့နေရာနှစ်ခုမှာတီးခြားနေရာနှစ်ခုမှာကယ်တင်နိုင်ခဲ့တာလို့လည်းပြောပါရယ်ရှင်မြန်မာဒီမိုကရေစီရေးကိုနှစ်ပေါင်းများစွာမပြတ်အားပေးထောက်ခံလာခဲ့တဲ့အမေရိကန်အထက်လွှတ်တော်Republican များစုလူနည်းစုခေါင်းဆောင် Mitch McConnell ကိုဒီကမ္ဘာတဝန်းဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးကူညီနေတဲ့ NDA အဖွဲ့ကြီးကဒီနှစ်2024ခုနှစ်အတွက်ဒီမိုကရေစီပံ့ပိုးကူညီမှုစုချင်းမြင်လိုက်ပါတယ်။ Mitch McConnell ဟာဒီမြန်မာဒီမိုကရေစီရေးကနေယူကရိန်းအထိကမ္ဘာတဝန်းဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ဦးဆောင်လှုပ်ရှားသူတွေကိုထောက်ခံရမှာထင်ရှားတဲ့ခေါင်းဆောင်တဦးဖြစ်ပါတယ်ရှင်
။ကျေးဇူးပါမကင်ဖြူထွေးရေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Helen Cordiano ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။